Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2019ခုနှစ်စက်တင်ဘာလ10ရက်တနင်္လာနေ့မနက်ခင်း VOA အစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ line to meter 3240.49 အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းဖန်ယူနာဆင်နိုင်ပါတယ်ရှင်မခွန်ယောဘာခုမနက်ခင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာမနက်ခင်းပါခင်ဗျာဒီကနေ့မနက်ဖက်သတင်းတွေကိုကိုညောင်ဝင်းအောင်နဲ့ကျွန်တော်ကြော်ကြော်သိမ်းပြပြမှာပါအာမဟာရီကိန်းမုန်တိုင်းဟာပြင်းထန်တဲ့လေတိုက်နှုန်းတီးထန်တဲ့မိုးရွာသွန်းမှုတွေနဲ့ကျူးပေါင်းမြောက်ပိုင်းကမ်းရိုးတန်းကိုဖြတ်နေပြီးဖလော်ရီဒါဘက်ကိုဦးတည်နေပါတယ်မြန်မာနိုင်ငံကလို့ဆိုတဲ့သူတို့အခေါ်ရိုဟင်ဂျာမွတ်စလင်ဒုက္ခသည်တွေကိုဘင်္ဂလားဒေ့ရှ်ကအကူအညီပေးနေတဲ့အတွက်အမေရိကန်ကချီးကျူးစကားဆိုလိုက်ပါတယ်တူရကီကဖမ်းထားတဲ့ပြည်ပဆိုင်ရာလူငင်းချမ်းသာ권အဖွဲ့ရဲ့ညှဉ်းပန်းရေးမှုကိုပြန်လှည့်ပေးဖို့အဖွဲ့ကတောင်းဆိုနေပါတယ်ဒီသတင်းတွေပါဝင်ကြနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
အခုမြန်ခင်နားဆရာမဲ့စီစဉ်နေတဲ့အရင်ဆုံးရခိုင်ပြည်နယ်တွင်းကပြိပခါတွေနဲ့ပတ်သက်လို့ဘယ်လိုစဉ်းစားဖြေရှင်းကြမလဲဆိုတာနဲ့ပတ်သက်လို့
အကုန်တပြည့်အကုန်မောင်းထုတ်ပြည့်ဆိုတာမျိုးဟာလက်တွေ့မှာဘယ်လိုမှလုံးလို့မရနိုင်မှသိပါလည်းရနဲ့သမင်တက်သက်ပေးနေတဲ့အသံတွေလို့ကျွန်တော်နားလဲတယ်ဘာဖြစ်လို့လဲဆိုတာကျွန်တော်
78ငင်းချမ်းရင်းနဲ့ပွင့်လင်းလူဖွဲ့စည်းကတာဝန်ရှိသူတူဖြစ်တဲ့ဦးမင်းကိုနိုင်ရဲ့ပြောပြချက်နဲ့တူနားဆင်နိုင်ပါတယ်။နေရစွန့်ခွာနေကြတဲ့မြန်မာပြည်သား73သိန်းကျော်အတွက်လေယာလုတ်ပိုင်ခွင့်အရေးကြီးပုံကြောင့်ဦးအောင်ခင်ရဲ့တုံသက်ချက်နဲ့အီရန်အသုံးတွေတင်ပေးနေတဲ့ဒေါ်လာလာတန်ရဲ့မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုလည်းလေ့လာနိုင်ကြပါတယ်ရှင်။အခုအရင်ဆုံးတော့တနင်္ဂနွေနေ့မနက်ဖက်ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုညာဝင်းအောင်တို့ကပြောပြပေးကြပါမယ်ရှင်။
အာမဟာရီကိန်းမုန်တိုင်းဟာကျူးပေါင်းနိုင်ငံမြောက်ပိုင်းကမ်းရိုးတန်းကိုပြင်းထန်တဲ့လေတိုက်နှုန်းနဲ့ဖြတ်နေပြီးမိုးအပြင်းထန်ရွာနေပြီးတော့အမေရိကန်နိုင်ငံဖလော်ရီဒါပြည်နယ်ဘက်ကိုဦးတည်လာနေပါတယ်။အက်တလန္တိတ်ဒေသတဝန်းမှာအာမမုန်တိုင်းကြောင့်လူ22ယောက်ထက်မနည်းသေဆုံးသွားရပြီးကြီးမားတဲ့အပျက်စီးတွေဖြစ်ထားပါတယ်။ကျူးပေါင်းနိုင်ငံအပြင်ဘာဟာမားနိုင်ငံပိုင်အန်ဒရူးစ်ကျွန်း၊ဘီမီနီကျွန်းနဲ့ဂရန်ဘာဟာမားကျွန်းတွေဖလော်ရီဒါကျွန်းဆွယ်နဲ့ဖလော်ရီဒါကီးစ်ကျွန်းစုတွေအတွက်လည်းအမေရိကန်ဟာရီကိန်းမုန်တိုင်းဆိုင်ရာဌာနကနေမုန်တိုင်းသတိပေးချက်ထုတ်ပြန်ထားပါတယ်။လက်ရှိမှာအာမမုန်တိုင်းဟာပြင်းအားအဆင့်၄ကနေ၃ကိုလျော့သွားပေမဲ့ဖလော်ရီဒါကီးစ်ကျွန်းစုတွေနောက်ကိုကပ်လာချိန်မှာပြန်အားကောင်းလာမယ်လို့ခန့်မှန်းထားပါတယ်။ဖလော်ရီဒါကီးစ်ကိုတနင်္လာနေ့မနက်ပိုင်းမှာဝင်ပြီးတဲ့နောက်ဖလော်ရီဒါအနောက်တောင်ဘက်ကမ်းရိုးတန်းကိုမုန်တိုင်းဆက်ပြီးဦးတည်သွားမှာပါ။ဒီမုန်တိုင်းဟာမှတ်တမ်းတင်မှုသမျှထဲမှာအားအပြင်းဆုံးမုန်တိုင်းတစ်ခုဖြစ်ပါတယ်။ဖလော်ရီဒါပြည်နယ်ကိုမုန်တိုင်းဦးတည်နေတာနဲ့အမျှရွှေ့ပြောင်းမှုအချိန်သိပ်မကျန်တော့ဘူးလို့လူသန်းပေါင်းများစွာကတာဝန်ရှိသူတွေကသတိပေးနေပါတယ်။မုန်တိုင်းဝင်မယ်လို့ခန့်မှန်းထားတဲ့တနင်္လာနေ့မတိုင်ခင်မှာပြည်နယ်တွင်းလူဦးရေစုစုပေါင်းရဲ့၄ဘုံတစ်ဘုံကျော်လူပေါင်း 9.6 သန်းကိုရွှေ့ပြောင်းကြဖို့တာဝန်ရှိသူတွေကနှိုးဆော်ထားပါတယ်
။မက္ကဆီကိုနိုင်ငံတောင်ပိုင်းချာကြီးတန်းမြို့မှာ 8.1 ပြင်းအားရှိတဲ့ငလျင်လှုပ်ခတ်ခဲ့ပြီးနောက်တည့်ရက်မှာပဲအဲ့ဒီမြို့ကန်တွေဟာအပျက်စီးပုံတွေကိုဆရှင်းလင်းနေပါတယ်။ဂျာတာပရိနိညတကောင်အချိန်တောင်ပိုင်းပစိဖိတ်ကမ်းရိုးတန်းတစ်လျှောက်မှာ 8.1 ပြင်းအားရှိတဲ့ငလျင်ကြောင့်မက္ကဆီကိုကပြည်နယ်အတော်များများမှာရာကြီးတဲ့အဆောက်ဦးဦးတွေပြိုကျခဲ့ပါတယ်။ဝါဟာကာပြည်နယ်ချာကြီးတန်းမြို့မှာဒီငလျင်အပြင်းဆုံးလှုပ်ခတ်ခဲ့ပြီးလူ36ဦးသေဆုံးကမြို့ရဲ့နေအိမ်3ဘုံတစ်ဘုံပျက်စီးပြိုကျခဲ့ပါတယ်။ငလျင်တန်းကြောင့်ချာကြီးတန်းမြို့ကလမ်းမတွေပေါ်မှာအုံညံအပိုင်းဆတွေအုတ်ကျခေါင်းမိုးအကွဲစားတွေနဲ့ပြည့်နေပြီးဒေသခံတွေကမှုရာတွေကိုယူထုတ်သွားပြီးလမ်းဘေးမှာအိတ်ကြပါတယ်။ဒီငလျင်ကြောင့်အိုးမဲ့အိမ်မဲ့တွေတိုးလာပြီးနောက်ဆက်တွဲငလျင်ထပ်လုံမှာကိုစိုးရိမ်နေကြပါတယ်2011ဂျပန်နိုင်ငံဖူကူရှိမာဆူနာမီငလျင်နဲ့2004ဆူမထရာငလျင်တွေနောက်ပိုင်းဒီမက္ကဆီကိုငလျင်ကတော့အပြင်းထန်ဆုံးဖြစ်ပါတယ
် IS စစ်သွေးကြောအဖွဲ့ဝင်နိုင်ငံသားတွေရဲ့ဇနီးကလေးနဲ့ဆွေမျိုးသားချင်း1400ကျော်ကိုအီရန်နိုင်ငံမိုဆူးမြို့ပြင်ကအိုးရင်ဆွန့်ထွက်ပြေးသူတွေနေတဲ့စခန်းတစ်ခုထဲမှာထည့်ထားပါတယ်သူတို့အားလုံးကနိုင်ငံသားတွေဖြစ်ကြပြီးအများအပြားအာရှလေဘန်နိုင်ငံတွေကပါရုရှားနဲ့တူရကီနိုင်ငံတွေကပါတဲ့ပြင်တရုတ်အာဖဂန်နစ္စတန်အီရန်နဲ့ဖိလစ်ပိုင်နိုင်ငံသားတွေလည်းပါပါတယ်။အော်ဂူလောက်ကမှတယ်ဖာမျိုးကိုအီရတ်တပ်တွေပြန်သိမ်းလိုက်ပြီးတဲ့နောက်ကာဒစ်ဖက်ရှမာကတပ်ဖွဲ့တွေစီမံသူတို့အဖမ်းခံခဲ့ကြတာပါ။တယ်ဖာမျိုးဟာအီရတ်မြောက်ပိုင်းမှာ IS အဖွဲ့ရဲ့အခိုင်အမာနေရာတွေကနောက်ဆုံးကြံတဲ့တစ်ခုပါ။ဖက်ရှမာကတပ်ဖွဲ့တွေကအဲ့ဒီလူတွေကိုအီရတ်အာဏာပိုင်တွေလက်ထက်လွှဲပေးခဲ့ပြီးတဲ့နောက်အီရတ်တာဝန်ရှိသူတွေကအခုစခန်းထဲထည့်ထားတာပါ။ဘယ်မျိုးသမီးကိုမှပြစ်မှုတစ်ခုခုနဲ့တရားစွဲဆိုထားတာမရှိဘဲသူတို့မိခင်နိုင်ငံတွေကပြန်လက်ခံဖို့အစဉ်အသင့်ဖြစ်ပြီးဆိုရင်ပြန်ပို့မယ်လို့အီရတ်လူညုံရေးတာဝန်ရှိသူတွေက AP သတင်းဌာနကိုပြောပါတယ
်။ဘိုယန်မင်းကြီးဖရန်စစ်ဟာသူ့ရဲ့ကိုလံဘီယာနိုင်ငံခီးစဉ်အတွင်းစနေနေ့တုန်းကမက်ဒီယန်မြို့ကိုရောက်ရှိသွားပြီးလူထုနဲ့တွေ့ဆုံပွဲမှာမျှော်လင့်ထားတဲ့အတိုင်းအပရိသတ်တသန်းလောက်တည့်ရောက်ခဲ့ကြပါတယ်။စနေနေ့မနက်ပိုင်းကမက်ဒီယန်မြို့မှာမိုးကြီးနေတာကြောင့်ခီးစဉ်အနည်းငယ်နှောင့်နှေးခဲ့ရပြီးငကိုအစီအစဉ်တွေကိုအပြောင်းလဲလုပ်ခဲ့ရပါတယ်။ အစောပိုင်းလုံးကတော့လေးစိတ်ကနေရဟန်းရင်နဲ့လူတို့တွေ့ဆုံပွဲရှိရာကိုသွားဖို့စီစဉ်ထားပေမဲ့အဲ့ဒီအစီအစဉ်အစားကားနဲ့သွားခဲ့ရတာကြောင့်လူတို့နဲ့တွေ့ဆုံဖို့အနည်းငယ်နှောက်ကြခဲ့ရပါတယ်။ပိုရန်မင်းကြီးဟာစနေညပိုင်းမှာဒေသခံကက်သလစ်အာဏာပိုင်တွေနဲ့မတွေ့ဆုံခင်ခရစ်ယာန်ဘာသာရေးအကြောင်းကအထောက်ပံ့ပေးထားတဲ့မိဘမဲ့ကလေးတွေနဲ့တွေ့ဆုံမှာဖြစ်ပြီးညမှာမြို့တော်ဘူဂူတာကိုရောက်ရှိမှာဖြစ်ပါတယ်။သူခီးစဉ်ကိုတော့တနင်္ဂနွေနေ့ညပိုင်းမှာအဆုံးသတ်မှာဖြစ်ပြီးအဲ့ဒါမှတန်ခင်19ရာစုတုန်းကထင်ရှားခဲ့တဲ့ကက်သလစ်ဘုန်းတော်ကြီးစိန့်ပီတာကလပ်ဘာကိုတွားရောက်ဂုဏ်ပြုမှာဖြစ်ပါတယ်ခင်ဗျာ
UAE ဘီကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6785နဲ့ဒုတိယနာယူဝတ်မှာလိုင်းလက်မီတာ190 kHz 1509ရုကနေထုံနေပေးနေပါတယ်ရှင
်ဗီအိုကနေတနင်္ဂနွေနေ့မနေ့ဖက်သတင်းများကိုဒါရိုက်ဆက်လက်ထုတ်လွှင့်နေပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေတဲ့မြန်မာနိုင်ငံကနေထွက်ပြေးသွားတယ်လို့ဆိုတော့သူတို့ခေါ်အားဖြင့်ရိုဟင်ဂျာမွတ်စလင်လူနည်းစုတွေကိုဘင်္ဂလားဒေ့ရှ်အစိုးရကစေတနာအပြည့်နဲ့လူသားချင်းစာနာမှုအကူအညီတွေပေးနေတဲ့အတွက်အမေရိကန်နိုင်ငံသားဌာနကချီးကျူးစကားဆိုလိုက်ပါတယ်အမေရိကန်အနေနဲ့လည်းအဲ့ဒီလူတွေအတွက်အရေးပေါ်အကူအညီတွေပေးနိုင်ဖို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR အပြည်ပြည်ဆိုင်ရာချက်ချင်းနေအဖွဲ့ ICRC နိုင်ငံတကာရွှေ့ပြောင်းနေထိုင်ခြင်းဆိုင်ရာအဖွဲ့ IOM အပါအဝင်မိတ်ဖက်အဖွဲ့စည်းတွေနဲ့အနီးကပ်ညှိနှိုင်းဆောင်ရွက်နေတယ်လို့စက်တင်ဘာလ9ရက်နေ့စွဲနဲ့ထုတ်ပြန်ကြမှာပြောထားပါတယ်မြန်မာနိုင်ငံတွင်းနဲ့မြန်မာနိုင်ငံကနေဒေသတစ်ခုမှာရောက်နေတဲ့အကူအညီလိုအပ်နေသူတွေအတွက်2016ခုနှစ်အောက်တိုဘာလကတည်းကဆိုရင်အမေရိကန်အစိုးရကပေးခဲ့တဲ့လူသားချင်းစာနာမှုအကူအညီဟာဒေါ်လာ63သန်းနီးပါးရှိသွားပြီလို့လည်းဖော်ပြထားပါတယ်ကြကိုင်းပြည်နယ်မှာဩဂုတ်လ25ရက်နေ့နောက်ပိုင်းဆိုးရွားတဲ့လူခွင်ရီချိုးဖောက်မှုဆိုင်ရာဆွဆွဲချက်တွေထွက်လာပြီးတဲ့နောက်ဘင်္ဂလားဒေ့ရှ်ကိုထွက်ပြေးသွားတဲ့ရိုဟင်ဂျာမွတ်စလင်ခန့်မှန်းခြေအားဖြင့်28,000အထိရှိနေပြီလို့ကုလသမဂ္ဂကစက်တင်ဘာလ10ရက်နေ့မှာပြောထားတာကြောင့်အထူးစိုးရိမ်မိတဲ့အကြောင်းလဲအမေရိကန်နိုင်ငံသားဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ
်မြန်မာနိုင်ငံကသူတို့ခေါ်အားဖြင့်ရိုဟင်ဂျာမွတ်စလင်တွေအပေါ်အကြမ်းဖက်လုပ်ရက်တွေလုပ်နေတယ်ဆိုတာအတွက်ပါကစ္စတန်နိုင်ငံဆိုင်ရာမြန်မာအသံမကြီးဦးဝင်းမြင့်ကိုအစ္စလာမဘတ်မြို့တော်ကနိုင်ငံသားကြီးယုံကိုစနေနေ့ကဆင့်ခေါ်ပြီးအပြင်းထန်ကန့်ကွက်လိုက်တယ်လို့ပါကစ္စတန်နဲ့အိန္ဒိယကလာတဲ့သတင်းတွေမှာဖော်ပြပါရတယ်။အဲဒီလိုအကြမ်းဖက်လုပ်ရက်တွေထပ်မဖြစ်ဖို့ရိုဟင်ဂျာမွတ်စလင်တွေကိုလူညုံရေးအကာအကွယ်ပေးဖို့နဲ့စိုးရိမ်ထိတ်လန့်မှုခွဲခြားဆက်ဆံခံရမှုတွေမရှိဘဲနေထိုင်ခွင့်နဲ့သွားလာခွင့်တွေပေးဖို့လိုတယ်ဆိုတာပါကစ္စတန်နိုင်ငံသားကြီးဝန်ကြီးတမ်မီနာဂျန်ဂျူအာကအလေးနဲ့ပြောခဲ့တယ်လို့ပါကစ္စတန်နိုင်ငံရဲ့ဝန်ကြီးရဲ့ထုတ်ပြန်ချက်တစ်ခုမှာဖော်ပြထားကြောင်းသတင်းတွေမှာရေးပါတယ်။ပါကစ္စတန်နိုင်ငံရဲ့ပြောဆိုချက်ကိုမြန်မာအစိုးရကိုပြန်ပြီးတင်ပြမယ်အကြောင်းမြန်မာသံတမကြီးကအာမခန်ပြောဆိုခဲ့တယ်လို့လည်းသတင်းမှာဖော်ပြပါတယ်။မလေးရှားနိုင်ငံအနေနဲ့လည်းသူတို့အခေါ်ရခိုင်ပြည်နယ်ကရိုဟင်ဂျာတွေအပေါ်အကြမ်းဖက်လုပ်ရက်တွေရဆိုင်မှုနဲ့ပြဿနာကိုဖြေရှင်းဖို့ကမ္ဘာအင်အားကြီးနိုင်ငံတွေအနေနဲ့လှုံ့ဆော်ပေးစေလို့ကြောင်းမလေးရှားဒုတိယဝန်ကြီးချုပ်ဒါတုဇာဟိဟာမဒီကပြောတယ်လို့ဗနမာသတင်းရဲ့သတင်းတပုတ်မှာဖော်ပြပါရယ်ဒီတော့တွင်မြန်မာအစိုးရကအကြမ်းဖက်အုပ်စုအဖြစ်သတ်မှတ်ထားတဲ့ African Rohingya Salvation Army အဖွဲ့ကတလကြာတစ်ဖက်သက်အပြစ်ခတ်ရစဲကြီးကိုတနင်္ဂနွေနေ့ကစတင်မဲ့အကြောင်းသူတို့အဖွဲ့ရဲ့ Twitter လူမှုကွန်ရက်မှာကြေညာထားပါရယ်ပြည်ပခါကြောင့်ဒုက္ခရောက်နေသူတွေကိုလူသားချင်းစာနာမှုအကူအညီတွေပေးဖို့အခုလိုအပြည့်ရရတာလို့ဆိုပါရယ
်ဒူရကီနိုင်ငံမှာဖန်ခံထားရတဲ့အပြည်ပြည်ဆိုင်ရာလူချင်းချင်တာကွန်ရက်အဖွဲ့ AI ရဲ့ညွှန်ကြားရေးမှူးနဲ့တက်ကြွလို့ရှားသူ9ဦးကို AI အဖွဲ့ရဲ့တွင်မှုချုပ်စနေနေ့ကသွားတွေ့ပြီးသူ့ကိုသူတို့ကိုပြန်လွှတ်ပေးဖို့ဒူရီဆိုရောက်ကိုတောင်းဆိုလိုက်ပါတယ်။အကြံဖက်ဝါဒဆိုရအဖွဲ့တစ်ဖက်ကိုကူညီထောက်ပံ့တယ်လို့ဆွဆဲပြီးတော့တရားရုံးတင်စစ်ဆေးဖို့သူတို့ကိုဖမ်းထားတာပါ။ညွှန်ကြားမှု Idol Isa ဟာကြမ်းကြမ်းမှမှရှိနေပေမဲ့အဓိကကိစ္စကသူ့ကိုဘာကြောင့်ဖမ်းထားတာလဲဆိုတာပါပဲလို့ AI တွင်မှုချုပ်ဆလီရှတိကပြောပါတယ်။အစ္စတန်ဘူမြို့နာဘူယူကာရာကျွန်းကဟိုတယ်တစ်ခုမှာပြီးခဲ့တဲ့ဇူလိုင်လကဒီဂျစ်တယ်လုံခြုံရေးဆိုင်ရာဆွေးနွေးပွဲတစ်ခုလုပ်နေချိန်တွင်ရဲတွေဝင်လာပြီးတက်ကြွလှူရှာသူ10ဦးကိုဖမ်းသွားပြီးတော့နောက်ပိုင်းမှာ2ဦးကိုပြန်လွှတ်ပေးခဲ့ပါတယ်
။အမျိုးသမီးတွေကိုအာရမပြုကျင့်မှုနဲ့ပြီးခဲ့တဲ့လတည်းအိန္ဒိယနိုင်ငံစီရီစာခိုင်မှာထောင်နဲ့အနှစ်20ချမှတ်ခံရတဲ့ဘာသာရေးခေါင်းဆောင်ဂူရူကြီးဂါမီရမ်ရာဟင်စင်းရဲ့ဂိုင်းဌာနချုပ်ကိုစနေနေ့ကရဲတွေဝင်ရောက်ရှာဖွေရမှာတရားမဝင်ပြောက်အိုးဆက်ယုံတစ်ခုနဲ့ပေါက်ကွဲစေတတ်တဲ့ပစ္စည်းတွေသိမ်းဆီးရမိခဲ့ပါတယ်။ဧကတထောင်ကျဲပြီးဂူရူကြီးပိုင်တဲ့ဒေရာဆာချာဆာအူဒါဆိုတဲ့ဝင်းကိုရှာဖွေဖို့တရားရုံးကအမိန့်ထုတ်ခဲ့ပြီးနောက်ဝင်ရောက်ရှာဖွေတာဖြစ်ပါတယ်။တရားမဝင်ဆက်ယုံတဲ့ပစ္စည်းတွေသိမ်းဆီးတဲ့လုပ်ငန်းစဉ်ကိုဆက်လုပ်နေကြောင်းဟာရယာနာပြည်နယ်ပြည်သူ့ဆက်ဆံရေးဌာနအရာရှိကပြောပါတယ်။ ဒေရာဆာချာဝင်းကိုရှာဖွေမှုအတွင်းလိုင်ကောင်းနှစ်ခုကိုရှာဖွေတွေ့ရှိခဲ့တယ်လို့ပြောပါတယ်
US Open Tennis အမျိုးသမီးတူးချင်းချန်ပီယံလူပွဲကိုအမေရိကန်နိုင်ငံနယူးယောက်မြို့မှာဒေသဆန်တော်ချင်းစနေနေ့ညနေကရှင်ပိုင်ကစားကြတာမှာအမေရိကန်နိုင်ငံသူ Sloane Stephens ကသူ့ရဲ့ပြိုင်ဘက်တနိုင်ငံတည်းသူ Madison Keys ကို 6-3 6-3 ညနဲ့နှစ်ပွဲပြတ်နိုင်ပြီးချန်ပီယံဖြစ်သွားပါပြီ။ပွဲစဉ်တစ်လျှောက်လုံး Sloane Stephens ကအကွက်ကြကြတစ်ဖက်သက်အသာစီးနဲ့ကစားပြီးချန်ပီယံဆုကိုစုကူသွားတာပါ။2019ခုနှစ်အတွက်အမျိုးသမီးတူးချင်းချန်ပီယံလူပွဲမှာအမေရိကန်နိုင်ငံသူအမျိုးသမီး2ဦး15နှစ်တွင်ပထမဆုံးချိန်တွေ့ကြတာဖြစ်ပြီးကဘာအဆင့်20နှစ်ရှိတဲ့ Sloane Stephens ကကဘာအဆင့်15ရှိတဲ့ Madison Keys ကိုအနိုင်ရလိုက်တာပါတကယ်တော့ semi final ပွဲတွေမှာလည်းအမေရိကန်နိုင်ငံသူအမျိုးသမီး၄ဦးရှာရှာပါပါထိပ်ဆိုးမှာတွေ့ခဲ့ကြပါတယ် Sloane Stephens ကပြိုင်ဘက် Venus Williams ကိုအနိုင်ရပြီးဘိုလူပွဲတက်လာတာဖြစ်တယ်လို့ Madison Keys ကလည်းပြိုင်ဘက် American နိုင်ငံသူ Coco Vandeweghe ကိုအနိုင်ရပြီးဘိုလူပွဲကိုတက်လာတာပါအမျိုးသားတူးချင်းချန်ပီယံလူပွဲကိုတော့ဒေသဆန်တော်ချင်းတနင်္ဂနွေနေ့ညနေ၄နာရီမှာစပိန်နိုင်ငံသားကဘာအဆင့်တစ် Rafael Nadal နဲ့တောင်အာဖရိကနိုင်ငံသားအဆင့်28 Kevin Anderson တို့ရှင်ပြိုင်ကြပါမယ်ခင်ဗျာ Direct from Washington The
Voice of America The VOA စက်တင်ဘာလ10ရက်တနင်္ဂနွေနေ့မနေ့ဖက်ထိပ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုညံဝင်းအောင်တို့ပြောပြပေးသွားတာပါအခုအရင်ဆုံးရခိုင်ပြည်နယ်မြောက်ပိုင်းတည်ငြိမ်စပြုလာပြီဆိုတဲ့အခြေအနေကိုကြည့်ကြရအောင်ပါရှင်ရခိုင်ပြည်နယ်အတွင်းမှာလက်ရှိဖြစ်ပေါ်နေတဲ့ပြည်ပခါတွေနဲ့ပတ်သက်လို့ဒီအဖြစ်အပျက်အပြည့်အမှန်တရားတွေနိုင်ငံတကာကသိရှိလာအောင်ဆောင်ရွက်ပေးကြဖို့လိုအပ်တဲ့အကြောင်း88မျိုးဆက်ငင်းချင်းရင်းနဲ့ပွင့်လင်းလူဖွဲ့စည်းရဲ့သဘောထားတွေကိုအဖွဲ့ရဲ့တာဝန်ရှိသူတဦးဖြစ်တဲ့ဦးမင်းကိုနိုင်ကသတင်းတောက်တွေကိုပြောပါတယ်။တစ်ချိန်တည်းမှာပဲမောင်တော်မျိုးကအခြေအနေတွေဟာတဖြည်းဖြည်းနဲ့တည်ငြိမ်စပြူလာနေပြီလို့ဒေသခံတွေကလည်းပြောပါတယ်။အပြည့်စုံကိုတော့ကိုဇော်ဝင်းနိုင်ကပြောပြပေးပါမယ်ရှင်။
ရခိုင်ပြည်နယ်ပြည်ပခန့်နဲ့ပတ်သက်လို့နိုင်ငံတကာမှာဝါဒဖြန့်ချိမှုအပြိုင်နေတဲ့အတွက်အမှန်တရားပေါ်ထွက်အောင်လှုပ်ဆောင်ကြဖို့လိုအပ်ကြောင်း88မျိုးဆက်ငင်းချင်းရင်နဲ့ပွင့်လင်းလူအဖွဲ့အစည်းကတာဝန်ရှိသူအထူးဖြစ်တဲ့ကိုမင်းကိုနိုင်ကသတင်းတောက်တွေကိုပြောကြားလိုက်ပါတယ်
။ဝါဒဖြန့်ချိမှုအပြိုင်မှုမှာအမှန်တရားအောင်ပွဲခံလို့ကိုလုပ်ရအောင်ကျွန်တော်တို့ဘာသာစကားအရလိုတယ်နိုင်ငံတကာဖတ်နိုင်တဲ့ RP ဘာသာစကားပေါ်အင်္ဂလိပ်တော့ကျွန်တော်တို့ဥရောပတိုင်းပြည်ရဲ့သုဘာသာစကားတွေနဲ့ပေါ့ကျွန်တော်တို့ဟာအားလုံးသူကြီးတဲ့ရေးကြီးတဲ့ကုကံချင်ပါချင်းအမှန်တရားဘက်ကရက်ပြီးဆောက်လက်ချက်တွေကိုတင်နိုင်ရမယ်ဗျအခုဖြစ်နေတာကတကယ်ကိုစနစ်ကျနာတဲ့ဘူဟာကြီးတစ်ခုလုံးနဲ့ကျွန်တော်တို့မတုံ့ပြန်နိုင်ကြဘူးတူးချင်းထူးချက်မှုတွေနဲ့ကို့ force မှာကိုရေးနေကြတယ်အဲ့ဒါတွေကကျွန်တော်ဟိုမကောင်းလားဆိုတော့ကောင်းတယ်ဒါပေမဲ့အဲ့ဒါတွေအားလုံးပေါင်းပြီးတော့ခိုင်မာပြီးအားကောင်းတဲ့ strong statement မျိုးဖြစ်ရတယ်အဲ့ဒါတွေကအဖြစ်အမှန်တွေကိုရှင်းပြနိုင်ရမယ် data တွေကိုထုတ်ပြနိုင်ရမယ်သုံးသပ်ချက်မှန်မှန်ကန်ကန်ပြနိုင်ရမယ်ပြီးတော့မှရည်ရွယ်ချက်ကောင်းကောင်းနဲ့ကုစားတဲ့နည်းကိုစတင်ရမယ်เนาะအဲ့ဒါကျွန်တော်အရေးကြီးတယ်လို့ပြောပြရဲပြန်ကြားရေးပေါ့တတိယနဲ့ပြန်ကြားရေးကဒီထက်ပိုပြီးတော့အားလဲဆိုင်ရမယ်ဒါဒီကနေ့ဟာဝါဒဖြန့်ချိမှုအားပြန်နေရတာတစ်ခါက
တစ်ဖက်မှာမလို့အမုန်းတရားတွေတိုးပွားအောင်သွေးတိုးလုံဆော်မှုတွေရှိနေတယ်ဆိုတာကိုလည်းကိုမင်းကိုနိုင်ကထောက်ပြပြောဆိုခဲ့ပါတယ
်အကုန်တက်ပြည့်အကောင်မောင်းထုတ်ပြစ်ဆိုတာမျိုးဟာလက်တွေ့မှာဘယ်လိုမှလုံးလုံးမရနိုင်မှန်းသိပါလျက်နဲ့တမင်တက်တက်ပေးနေတဲ့အသံတွေလို့ကျွန်တော်နားလဲတယ်။ဘာဖြစ်လို့လဲဆိုတာကျွန်တော်တို့ဟာအထိုက်အလျောက်အကန့်အသတ်တွေကိုကျွန်တော်တို့ကသဘောတူရမယ်ခွင့်ပြုရမယ်။အဲ့ဒီဟာဟိုစနစ်တခြားရှိရမယ်ဥပဒေနဲ့အညီဖြစ်ရမယ်ဒါပဲ။ပြီးလို့ရှိရင်ကြံတဲ့ဟာတွေတော့ကျွန်တော်တို့ကရှင်းရမယ်။ရှင်းတယ်ဆိုတဲ့နေရာမှာလည်းဥပဒေနဲ့အညီပဲ။နိုင်ငံတကာကနေပြီးတော့ဘာပဲဖြစ်ဖြစ်ပုံရင်ကျသွားတဲ့ရှင်းလင်းမှုမျိုးဖြစ်ရမယ်။ဒါကကျွန်တော်ပြဿနာထဲမှာပါဝင်နေတဲ့အစိတ်ပိုင်းတွေကိုပြောတာနော်အချမ်းဖက်သမားကိုတော့ဒါရှင်းတယ်အချမ်းဖက်သမားကိုတော့ဘယ်လိုရှင်းရမလဲဆိုတော့တမနာကလည်းဒါဆုံးဖြတ်ပြီးသွားပြီအဲ့လိုတော့ရှိတာပေါ့နော
်ရခိုင်ပြည်နယ်အတွင်းလက်ရှိဖြစ်ပေါ်နေတဲ့ပြည်ပခတွေကြောင့်အိုးအိမ်စွန့်ခွာထွက်ပြေးကြပြီးစောင်းနေရေးအခက်အခဲတွေနဲ့ရင်ဆိုင်နေကြရတဲ့ဒေသခံတွေအတွက်88မျိုးဆက်ငင်းချမ်းရင်းနဲ့ပွင့်လင်းလူအဖွဲ့အစည်းကမနီလာတိတ်နဲ့မမီမီတို့ဥဆောင်ပြီးဘူတိတော်မြို့နယ်အတွင်းကကြေးရွာတချို့မှာစာနာရိတ်ခါတွေတွားရောက်လှူဒန်းခဲ့ကြပါတယ်မောင်တော်မျိုးကတူဦးဖြစ်တဲ့ဦးဆန်ရွှေကတော့အခြေအနေတွေဟာတဖြည်းဖြည်းနဲ့တည်ငြိမ်စပြုလာနေပြီလို့ပြောပါတယ်
။အခြေအနေတော့အရင်ကတည်းကတည်ငြိမ်ပါပဲ။ဒီကတော့အများကြီးတော့လောက်ပေးတော့တာပါ။ရောက်ကြတာတော့ဒီမျိုးတော့ပြန်လိုက်လို့ပြန်ရပါပြီ။ဒါတိုင်းရမယ်တွေပါပဲ
။ရခိုင်ကိုပြောရလား
။ဟုတ်ကဲ့ပါပြောရခိုင်ကိုအားဖိုင်ပဲ။ဒီကနေ့ကတော့တော့အပြည့်သူတွေဆွေးနွေးလေးကြည့်နေတော့ရတာပေါ့။ပြန်မလာဘူးခင်ဗျာ
။ဆောဦးဆန်ရွှေဟိုတက်မတော်ကလည်းမနေ့ကသူသတင်းထုတ်ပြန်တယ်လေ။ဟိုတချို့အော်ဘူတိတောင်ဘက်မှာအနေရပြန်တဲ့လူတွေပြန်နေကြပြီဆိုတော့ဒါသူတို့ပြောတာမှန်တယ်ဆိုတဲ့သဘောလားခင်ဗျာ
ဟုတ်ကဲ့ဟုတ်ကဲ့မှန်ပါတယ
်ဆိုတော့အခုအဲ့ဒါဆိုလို့ရှိရင်ဟိုမြို့ကအခုဘလို့အနေထားရှိတယ်လဲဟိုပုံမှန်လဲပတ်တယ်ဆိုတော့တော့နည်းနည်းအလံဝေးဦးမှာပါဒါပေမဲ့အခုအရင်တော့ကနဲ့စာရင်အခုတချို့ပြန်လာကြပြီဆိုတော့ဘလို့အနေထားမိမရောက်သွားပြီလဲခင်ဗျာပြန်လာတဲ့လူတွေရှိတယ်ဗျာညာဆိုတော့
ရတော့အရင်တက်တော့ဘလို့ပြောမယ်နည်းနည်းတော့ဒီအဲ့ဝင်တာပေါ့ဗျာဒီအချိန်ကြီး ဒါပေမဲ့ပုံမှန်တော့နည်းနည်းကြောက်နေတယ်မှာနည်းနည်းဖြစ်ဖြစ်တယ်
ဘလို့များရှိပါတယ်ဟိုအကူညီပေးအခြေအနေတွေစာဝန်တွေအခြေအနေတွေဒေသခံတွေအတွက
်ဟောပြင်းပြင်းထန်ထန်အဆင်ပြေပါရဲ့အဲ့ဒါကျန်တယ်ကတော့ပြောတယ်မပြတ်ကြပေါ့နော်ဆရာဒီနေ့ပုဒ်ဒီပြန်ဒီကတော့ဒီမြေခါကကျွန်တော်ဒီအကူညီပေးလို့မရှိဘူးလေဒါကလည်းဒီတော့ဒီမှာဒီကိစ္စနဲ့မတောင်းချင်တောင်းချင်တဲ့ဒီရှိရပေါ့ဒီလိုနဲ့ပူပေါင်းရမှာလို့ပြောချင်ပြပါတယ
်တချိန်ထဲမှာပဲဘူတိတော်မြို့နယ်အတွင်းမှာရှိတဲ့ဟိန္ဒူဘာသာဝင်80လောက်လိုက်ပါလာတဲ့ဘတ်စကားတစီလမ်းချော်တိတ်မောက်သွားခဲ့တဲ့အတွက်အနည်းဆုံး15ဦးလောက်ထိခဲ့ဒဏ်ရာရသွားတယ်လို့အဲ့ဒီဒေသမှာကုညီကယ်ဆယ်ရေးလုပ်ငန်းတွေလှုပ်ဆောင်ပေးနေတဲ့ကိုထက်အောင်လင်းကပြောပါတယ
်ဘူတိတော်အဝင်ဟောသူတို့ရိနေနေရဟဲ့ပြောကြတဲ့စကားလားလမ်းမှာတိုက်ကကလမ်းချော်ပြချာဟိန္ဒူဘာသာဝင်တွေများတယ်ဂျာမန်ဖြစ်တာညာနိုင်နေအနိုင်ခွဲချပါနော်စနေနေ့နေ့ပါဖြစ်တာလားဟုတ်စာရံအထက်တော့တရားရပါတယ်စာရံအထက်ပေါ့နော
်သူတို့အနေနဲ့ကျွေးရတွေကနေဘူတိတော်မှာဖွင့်ထားတဲ့ကိစ္စခန်းကိုအလားလမ်းခုလတ်မှာဘတ်စကားတိတ်မောက်သွားခဲ့တာဖြစ်ပါတယ်တနေ့ကုန်အစာမစားပဲကားစီလာခဲ့ကြရတဲ့အဲ့ဒီလူတွေအတွက်စားစရာနဲ့တခြားနေရာထိုင်ခင်းတွေစီစဉ်ပေးခဲ့ကြောင်းလဲကိုထက်အောင်လင်းကပြောပါတယ်ခင်ဗျာ
ကိုယ်ဆောင်ဝင်လိုင်းပြပြသွားတာပါရှင်အခုမြန်မာအရေးသုံးသပ်ချက်ကိုနားဆင်ရပါမယ်နေရက်ကိုစွန့်ခွာရလို့ဒုက္ခတွေဘဝရောက်နေတဲ့မြန်မာပြည်သား73သိန်းကျော်အတွက်လက်ရာလှုပ်ပိုင်ခွင့်အရေးကြီးပုံကိုဥအောင်ခင်သုံးသပ်ရေးသားပြီးကိုညာဝင်းအောင်နဲ့တူတင်ပြထားပါရရှင
်နေရက်ဒေတာကိုစွန့်ခွာပြီးအခြားဒေတာနဲ့အိန္ဒိယနိုင်ငံတွေမှာတွားရောက်နေထိုင်တဲ့မြန်မာပြည်သားဒုက္ခတွေပေါင်းစက်တသိန်းကျော်လောက်ရှိတယ်လို့လွန်ခဲ့တဲ့မေလထုတ် Transnational Institute အစီရင်ခံစာမှာကမှန်းထားပါတယ်ပြည်သူ့ရဲ့အခြေအနေကိုလိုက်ပြီးဒုက္ခတွေအနည်းအများရှိနေတာနှစ်ပေါင်း60လောက်ရှိနေပါပြီပြည်နေရာတစ်ခုမှာအခြေချလိုက်စွန့်ခွာလိုက်ဖြစ်နေတာမျိုးရှိတဲ့အတွက်ပြန်လည်နေရာချရတဲ့အခါမှာပြဿနာဖြစ်တတ်ပါတယ်မဆလာကိကစပီးကျင့်သုံးတဲ့ဖြက်လေးပြက်လန်းစဉ်ကြောင့်နေရာစွန့်ခွာတဲ့ဒုက္ခတွေတွင်များလာတာဖြစ်ပါတယ်စီဆိုရဆက်ဆက်ဟာတိုင်းရင်းသားလက်နက်ကိုင်အဖွဲ့နဲ့တိုင်းရင်းသားပြည်သူလူထုအကြအဆက်အသွယ်ပြည့်စုံဖို့ရည်ရွယ်ပြီးဖြက်လေးဖြက်လမ်းစဉ်ကိုကျင့်သုံးပါတယ်။ဥပမာ KNU ကရင်တပ်ဖွဲ့နဲ့ကရင်လူထုအဆက်ပြတ်သွားအောင်ကရင်ကျေးရွာတွေကိုဖြည့်ဆည်းပြီးရွာသူရွာသားကိုအစိုးရတင်းကြီးချုပ်ရာစုစည်းကျေးရွာမှာအတင်းအဓမ္မပြောင်းရွှေ့ပါတယ်။ဒါမှကရင်လက်နက်ကိုင်အဖွဲ့ကိုတပ်သားတွေအထောက်အပံ့ရန်ပုံငွေနဲ့သတင်းပေးနိုင်တဲ့ကြောတော့နောက်ခံပြောက်ွယ်သွားမယ်လို့အစိုးရတပ်ကယူဆပါလေ
။တိုင်းသားတပ်ထင်းချုပ်ရဒေသကိုအမဲရောင်နေမြေတိုင်းသားတပ်နဲ့အစိုးရတပ်သူတပြန်ကိုတပြန်လွှမ်းမိုးတဲ့အရက်ကိုအညိုရောင်နေမြေအစိုးရတပ်ထင်းချုပ်ရနေရာကိုအဖြူရောင်နေမြေစသဖြင့်တတ်မှတ်ထားပါရယ်။အစိုးရတပ်ရဲ့ရည်ရွယ်ချက်ဟာတိုင်းသားတပ်ဖွဲ့နဲ့တိုင်းသားလူထုအကြားအဆက်ပြတ်ဖို့ဖြစ်တဲ့အတွက်ထိုးစစ်ဆင်တဲ့အခါမှာအရက်သားကိုပြစ်မှတ်လို့သဘောထားပါရယ်။ကျေးရွာတွေကိုလက်နဲ့ကြီးနဲ့ပြစ်ခတ်ပြီးအတင်းအဓမ္မရွှေပြောင်းခိုင်းတာကိုရှမ်းပြည်နယ်တောင်ပိုင်းနဲ့ကရင်ပြည်နယ်မြောက်ပိုင်းမှာ2008ခုနှစ်တုန်းကအများဆုံးတွေ့နိုင်ပါတယ်။စွန့်ခွာသွားတဲ့ရွာကိုပြန်မလာနိုင်အောင်မြေမြုပ်မိုင်းထောင်ထားတာမို့အစိုးရတပ်မရှိတဲ့အခါမှာတော့ရွာကိုမပြန်ဝန်းပဲဖြစ်နေပါတယ်။ရေကာတာဆောင်မဲ့နေရာမှာလဲရွာတွေအတင်းအဓမ္မရွှေ့ပစ်ပါတယ
်။နေရာကိုစွန့်ခွာသူအမျိုးမျိုးရှိပါတယ်။ပထမအမျိုးအစားမှာအစိုးရစစ်ကြောင်းဘေးရန်ကတိရှောင်ထွက်ပြေးသူနဲ့တိုက်ပွဲဖြစ်တဲ့နေမီအတွင်းမှာပို့အောင်နေသူတွေပါဝင်ပါတယ်ဒုတိယကအစိုးရတပ်ချုပ်ကိုင်တဲ့စူးစီးကြေးရော်တွေကိုရွှေပြောင်းရသူတွေဖြစ်ပြီးတတိယကအစိုးရတပ်ရဲ့ညှဉ်းပန်းမှုကြောင့်တိုင်းရင်းသားအုပ်ချုပ်တဲ့အပြစ်ရနေမီမှာခေါလုံသူတွေဖြစ်ပါတယ်ဒီထဲမှာဆိုင်းဒုက္ခတွေစကားကပြန်လာသူတွေလည်းပါဝင်ပါတယ်ဒါပေမဲ့ရွှေပြောင်းလုပ်သားကိုနေရစွန့်ခွာသူဒုက္ခတွေစီးရင်မှာမထည့်သွင်းထားပါဘူးစစ်ဘေးစစ်တမ်းကြောင့်နေရကိုစွန့်ခွာသူကျင်းလက်လူလူကိုနေရလုတ်ပိုင်ခွင့်ပြန်ပေးဖို့ကိစ္စကိုသာ Class National Institute ကတင်ပြထားတာဖြစ်ပါတယ်ဆင်းရဲသားဦးစားပေးတဲ့နေရလမ်းစဉ်ကျင့်သုံးဖို့ဖြစ်ပါတယ
်မဆလာဆိုရှယ်လစ်အစိုးရလက်ထက်ကစားခဲ့တဲ့ရခိုင်ပြည်နယ်ကရိုဟင်ဂျာမွတ်စလင်ဒုက္ခတွေပြဿနာဟာလက်ရှိ NLD အစိုးရခေတ်အထိတက်ဆိုးရှိနေပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းမှာစစ်ဖြစ်လို့နေရစွန့်ခွာသူတွေများလာတယ်လို့စစ်မဖြစ်တဲ့မြေမသိမ်းတဲ့နေရာတွေမှာလည်းမြေယာမဲတွေပေါများနေတာမို့ဆင်းရဲသားလူဒန်းစားဒုက္ခသည်တွေအတွက်မြေယာဝေငှရာမှာ ပြဿနာကြီးမားပါတယ်အဓိကမှာလေယာပြဿနာ၃မျိုးရှိတယ်လို့ဆိုပါတယ်လက်နက်ကိုင်ပဋိပက္ခအရင်းရှင်စီးပွားရေးလုပ်ငန်းနဲ့တဘာဝဘေးအန္တရာယ်စတာတွေကြောင့်နေရက်ကိုစွန့်ခွာလို့အိုးမဲ့အိမ်မဲ့ဒုက္ခတွေဖြစ်ရသူတွေဟာပထမအမျိုးအစားဖြစ်လို့သူတို့ကိုမြေယာလုပ်ပိုင်ခွင့်အပြည့်အဝပေးပြီးလူအခွင့်အရေးကိုခံစားနိုင်အောင်အစိုးရကအာမခံပေးနိုင်ရမယ်လို့ဆိုပါတယ
်ဒုတိယအမျိုးအစားကတော့တောင်ယာလုပ်နေပြီမဲ့တရားဝင်အသိအမှတ်ပြုမခံရသူတွေဖြစ်ပါလေအစင်အလာရလေယာလုပ်ကင်လာပြီမဲ့တရားဥပဒေအရအကားအကွဲမပေးနိုင်တဲ့အတွက်မြေသိမ်းခံနေရလို့ဒုက္ခတွေဘဝရောက်ကြရသူတွေဖြစ်ပါလေကျဲ့လက်လူလူကိုလေယာလုတ်ပိုင်ခွင့်အပြည့်အဝပေးပြီးအာမခံနိုင်မှသာရေရှည်အသိမွေးဝမ်းကြောင်းလုပ်နိုင်မှာဖြစ်ပါလေ။တတိယလေယာပြဿနာကတော့အရင်းရှင်လူနည်းစုမြေယာအများအပြားကိုလေဝကြီးအုပ်ထားပြီးတောင်လူတွေသမားအများစုဟာလေမဲ့ရမယ်ဖြစ်နေတဲ့ကိစ္စဖြစ်ပါလေ။ဒီလိုအခြေအနေမှာလေယာမဲ့အလုပ်သမားတွေဟာဘဝရက်တည်ရေးအတွက်အဆောင်ကုန်လုံးပန်းနေကြရပါလေ။လွန်ခဲ့တဲ့နှစ်ပေါင်း60ကျော်ပြည်တွင်းစစ်နဲ့တိုင်းနာပရိပကဖြစ်တဲ့ဒံကိုကျစ်လက်ဒေတာမှာအခုတည်းကခံနေရတော့ဖြစ်ပါတယ်။မြေယာမဲ့ဖြစ်သွားတဲ့ဒုက္ခတွေကိုလေလုတ်ပိုင်ခွင့်အပြည့်အဝပြန်ပေးနိုင်ရင်ဟာအစိုးရရဲ့အဓိကတာဝန်ဖြစ်ပါလေ။ဒုက္ခတွေ73သိန်းကျော်လေယာလုတ်ခွင့်ရရှိရေးဟာပြည်သူ့ဘဝရည်ရည်ဖြစ်ပါလေ။မြေယာကိုဘယ်လိုသဘောထားတယ်ဆိုတာဟာညဉ့်ညာရေးဒီမိုကရေစီရေးနဲ့ဆက်ဆက်နေကြောင်း Transnational Institute ကသုံးသပ်ထားပါတယ်ခင်ဗျာ။
ဟောင်းကင်ရဲ့မြန်မာရေးသုံးသက်ချက်ကိုနားဆင်ခဲ့ရပြီးတဲ့နောက်အခုဆက်ပြီးဒေါ်လာလာတာစီစဉ်ပို့ချပေးနေတဲ့ American Style Indian အသုံးအင်္ဂလိပ်သင်ခန်းစာကိုလည်းလေ့လာကြရအောင်ပါရှင်
ဒီ3ဘာ English American Style ကန်တာမှာမြန်မာနိုင်ငံရေးလောကမှာသုံးနှုန်းနေတဲ့ idiom အသုံးတချို့ကိုတင်ပြပေးမှာမို့ပထမဦးဆုံး
To get under someone's skin.
ကိုတင်ပြပေးမှာဖြစ်ပါတယ်။ဆာလုံးပေါင်းက TO2GET get UNDER to get under ကအောက်ကိုရောက်စီတာ SOMEONE apostrophe S someone's ကလူတူတယောက်ရဲ့ SKIN skin ကအရေးပြဆိုတော့စကားလုံးထုံရဲ့ဓာတ်ရိုက်အသေးပဲကလူတူတယောက်ရဲ့အရေးပြအောက်ကိုရောက်သွားတာဖြစ်ပါတယ်။လူတူအနေနဲ့သူ့အသားကိုအကောင်တကောင်ကလာကိုက်လို့နာသွားမယ်ရမယ်စသဖြင့်ခံစားချက်တွေကိုရှိမှမို့အဲ့ဒီလူအနေနဲ့စိတ်တူမိမှာတော့အမှန်ပါပဲ idiom ဆိုတဲ့သဘောဒီပဲကလည်းဒီသဘောပါပဲ to get under your skin ဆိုရင်တခုခုကြောင့်လူတူဦးကိုစိတ်တိုးစေတာခံရခက်စေတာစိတ်แท้မကြေမချမ်းဖြစ်စေတာကိုဆိုလိုတာဖြစ်ပါတယ် American သတင်းမီဒီယာနဲ့သမ္မတ Donald Trump တို့မတည့်ကြတာကတော့အများအသိပဲဖြစ်ပါတယ်။သတင်းမီဒီယာတွေကသမ္မတ Trump အကြောင်းကိုရေးသားထောက်ပြကြရမှာအများအဖြစ်ကသူ့ကိုဝေဖန်တာတွေဖြစ်တဲ့အတွက်ကြောင့်လေမကြာခဏသမ္မတ Trump အနေနဲ့စိတ်တူပြီးတုံ့ပြန်လေးရှိတာဖြစ်ပါတယ်။ဒါပေမဲ့လို့သူ့ခံရခက်ဆုံးရေးခံရတဲ့သတင်းတစ်ခုကတော့သူ့ကိုအင်ပီရိုအရာရှိချုပ် John Kelly ကထိန်းချုပ်နေတယ်ဆိုတဲ့သတင်းဟာသူ့သိက္ခာကိုထိခိုက်စေတယ်ဆိုပြီးတော့သူ့ကိုစိတ်အတူဆုံးဖြစ်တယ်လို့ Washington Post သတင်းစာကြီးကထောက်ပြခဲ့ရမှာ The media narrative that really get under Trump's skin လို့ရေးသားခဲ့ကြတာဖြစ်ပါတယ်ဒီသုံးနှစ်ပတ်သက်လို့ George Cooper ပြီးတဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပ
ါ Jane's nagging really got under her husband's skin
Jane ကအမြဲပဲပူညာပူညာလုပ်တဲ့အတွက်ဒါဟာသူ့ခင်မွန်းကိုတကယ်ပဲစိတ်တူစေတယ်လို့ဒီပေရပါတယ်ဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပ
ါ Jane's nagging really got under her husband's skin
ကိုဆလေတင်ပြပေးမှာကတော့
throw in the towel
ဖြစ်ပါတယ်ဆာလုံးပေါင်းက throw throw in in throw in ကအထဲကိုပြစ်သွင်းလိုက်တာ towel the towel ကမျက်နှာသုပ်ပွားဆိုတော့စွတ်စွတ်ထုံရဲ့ဓာတ်ရိုက်အသေးပဲကတော့မျက်နှာသုပ်ပွားကိုပြစ်သွင်းလိုက်တာဖြစ်ပါတယ်ဒီတော့ကလက်ဝေထိုးဘွက်ကနေဆင်းသက်လာတာပါလက်ဝေထိုးသမားရဲ့နီးပြအနေနဲ့သူ့ရဲ့လက်ဝေသမားကပြိုင်ဘက်ရဲ့ထိမိတဲ့လက်သီးလုံးတွေကိုဇက်တိုက်မိနေလို့အလူးလဲခံရပြီးဆက်မထိုးနိုင်တော့ဘူးလို့ယူဆရင်း အဲ့ဒီသူ့ရဲ့နှီးပြကမျက်နှာသူ့ဘဝကိုအောက်ပြစ်ချပြလိုက်ပြီးအရှုံးပေးတဲ့လက္ခဏာကိုပြတဲ့ဒလိကနေဆင်းသက်လာတာဖြစ်ပါတယ်။ idiom ဆိုတဲ့သွားဝိုက်ဒီဘေကနေစဉ်ဘဝမှာနိုင်ဖို့အောင်မြင်ဖို့အခြေအနေမရှိလို့လက်မြောက်ရှုံးပေးပြီးဆက်မလုပ်ချင်တော့ဘူးဆိုရင်ဒီ idiom ကိုရည်ညွှန်းသုံးတာဖြစ်ပါတယ်။ဒီသုံးကို Obamacare လို့ခေါ်တဲ့ဈေးနှုန်းသက်သာတဲ့ကျန်းမာရေးပြုစုစောင့်ရှောက်မှုအစီအစဉ်ကိုသမ္မတ Trump ကသူရွေးကောက်ပွဲမဲဆွဲလှုပ်ရှားစဉ်ကတိပေးခဲ့တဲ့အတိုင်းအစားထိုးဖို့ဒါမှမဟုတ်ပြင်ဆင်ဖို့ကြိုးပမ်းပေးခဲ့သူကတော့ Republican အမတ်တူပဲဖြစ်ပါတယ်။ဒါပေမဲ့လို့လည်းပြည်သူတွေရဲ့ကန့်ကွက်မှုတွေကများတဲ့အတွက်ကြောင့်လည်း Democrat ရော Republican အမတ်တို့ကပါဒါကိုလက်မခံနိုင်ပဲရှိခဲ့ရာကအခုအချိန်ထိခဲလီသမျှသဲရီကြဆိုသလိုမအောင်မြင်တဲ့အခြေအနေမှာရောက်နေတဲ့အတွက်ကြောင့်လည်းအလျှော့ပေးလိုက်ပြီးဆိုတဲ့အနေအထားမျိုးမှာရှိနေတာဖြစ်ပါတယ်။ဒါကြောင့်လည်းအထင်ကြီးရသတင်းစာကြီးဖြစ်တဲ့ Washington Post သတင်းစာကြီးက Are Trump and Republicans finally throwing the towel on Obamacare လို့ခေါင်းကြီးတက်ပြီးမေကွန်းထုတ်ခဲ့တာဖြစ်ပါတယ်။ဒီသုံးနဲ့ပတ်သက်လို့ George Group ပြတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ။
Ethnic leaders should not throw in the towel in their efforts for peace in Myanmar.
ဒိုင်းသားကောင်းဆောင်တွေနေနဲ့မြန်မာနိုင်ငံရဲ့ညီချင်းရေးကိုရရှိဖို့ကြိုးပမ်းရမှာလက်လျှော့အရှုံးမပေးသင့်ဘူးလို့အဓိပ္ပာယ်ရပါတယ်။ဥမာဝင်နောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
။ Ethnic leaders should not throw in the towel in their efforts for peace in Myanmar.
ခုနောက်ဆုံးတင်ပြပေးမှာကတော့
to ride out something
ဖြစ်ပါတယ်စာလုံးပေါင်းက TO2RIDE ride to ride ကစီးတာ OUT out ကအပြင်ပဲ SOMETHING something ကတခုခုဆိုတော့ဇက်စုခုရဲ့လုံးောက်ဒီပဲကတော့တခုခုကိုအပြင်ဘက်ကိုရောက်အောင်စီးတာဖြစ်ပါတယ်ဒီသုံးကပြင်လိုက်ပေးမှာတင်မောတွေနေနဲ့မုန်တိုင်းနဲ့တွေ့တဲ့အခါမုန်တိုင်းတံကိုအောင်မြင်စွာဖျက်ချော်နိုင်ခဲ့တဲ့ဖြစ်ရပ်ကနေဆင်းသက်လာတာဖြစ်ပါတယ်။ idiom ဆိုတဲ့သွားဝိုက်ဒေဘေကလည်းတိမ်မကွာလှပါဘူး။ပြဿနာအခက်ခဲအန်ဒီယေကိုတတ်တည်ရှိရှိရင်ဆိုင်ကြော်ဖြတ်ဖို့ကြိုးပမ်းတာကိုဆလိုတာဖြစ်ပါတယ်။ဒီသုံးကိုမုန်တိုင်းအဆင့်၄ရှိတဲ့ Hurricane Irma ဟာပြီးခဲ့တဲ့သတင်းပတ်က Florida ပြည်နယ်ကိုဝင်တိုက်ဖို့ပြင်ဆင်ရမှာတစ်ဆိုင်ရာအာဏာပိုင်တွေကမုန်တိုင်းလမ်းသိမ့်နေတဲ့မြို့တွေကလူတွေကိုဖေကင်ရကိုရွှေပြောင်းခိုလုံဖို့ညွှန်ကြားချက်ထုတ်ခဲ့ပေးမယ်လို့လည်းလိုက်နာတဲ့လူတွေရှိသလိုမလိုက်နာတဲ့လူတွေလည်းရှိခဲ့ပါတယ်။တချို့တွေကတော့ရေအစာအတော့စသဖြင့်တို့ကိုစုပြီးမုန်တိုင်းတံကိုကြံ့ကြံ့ခံကြမယ်လို့ဆုံးဖြတ်ခဲ့တဲ့အိမ်ပိုင်ရှင်တွေလည်းရှိကြပါတယ်။ဒါကြောင့်လည်းသတင်းမီဒီယာတွေက Homeowners prepare to ride out storm လို့ရေးသားခဲ့ကြတာဖြစ်ပါတယ်။ဒီသုံးနဲ့ပတ်သက်လို့ George Group ပြည်တဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ There was a big storm but the ship luckily rided out
မုန်တိုင်းကြီးနဲ့ရင်ဆိုင်ရပေမဲ့လို့လေသင်းမောကတော့ကံအားလျော်စွာဘေးမတည်ရမခအန်ဒီယေဘေးကလွတ်ခဲ့တယ်လို့ဒီပေရပါတယ်ဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပ
ါ There was a big storm but the ship luckily rided out
ဒီတင်ပါတင်ပြခဲ့တဲ့ idiom အသုံးတွေကတော့
to get under someone's skin throw in the towel to ride out something
တို့ဖြစ်ကြပါတယ်နောက်တင်ပါခုလိုချိန်မျိုးမှလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင
်ဒေါ်လာလာတန်စီစဉ်ထုတ်လွှင့်ပေးနေတဲ့ American Style အင်္ဂလိပ်သင်ခန်းစာကိုနားဆင်လေ့လာခဲ့ကြရတာပါမကြာခင်ထုတ်လွှင့်ပေးမဲ့ VO America တန်ရက်တနင်္ဂနွေနေ့မနက်ပိုင်းဒုတိယအစီအစဉ်မှာတော့စနေနေ့ညကတိုက်ရိုက်လေ့လာဆွေးနွေးခန်းပြန်လည်ထုတ်လွှင့်ချက်ကိုနားဆင်ရမှာပါရှင်
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com facebook.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာမနက်ခင်ဗျာရှင်မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VO American တာရဲ့တနင်္ဂနွေနေ့မနက်ပိုင်းလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနက်9နာရီထိလိုင်းတူမီတာ32 40နဲ့49တို့ကနေနားဆင်နိုင်သလို VO ရဲ့ Facebook စာမျက်နှာ VOA Bami News ကနေပြီးတော့လည်းနားဆင်နိုင်ပါတယ်အခုဒုတိယပိုင်းမှာတော့စနေနေ့ညကတိုက်ရိုက်လေးလိုင်းဆွေးနွေးခန်းကိုပြန်ပြီးနားဆင်ရမှာပါကိုအောင်လွင်ဦးကအစီအစဉ်ထုတ်လွှင့်ပေးထားပါတယ်ရှင်
မင်္ဂလာပါခင်ဗျာဒီကနေ့တရက်လီလိုင်းစီစဉ်မှာတော့ရခိုင်ပြည်နယ်မြောက်ပိုင်းကပြစ်ကတ်တွေမှာသတင်းအမှားတွေအတုရောင်တွေရဲ့ရခိုင်မှုတွေနဲ့ပတ်သက်လို့ဆွေးနွေးမှာဖြစ်ပါတယ်နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ကိုရိုင်းလည်းရခိုင်ရေးမှာသတင်းအချက်အလက်အမှားတွေဖြန့်ချိတာတွေရာပြဿနာရဲ့ဒဇိတပိုင်းဖြစ်လာနေတဲ့သဘောမျိုးမကြတဲ့ငါပဲပြောထားပါတယ်သတင်းအမှားတွေအတုရောင်တွေကြောင့်တွထုံလုံးဆောင်မှုတွေမဖြစ်အောင်ဘာတွေလုပ်နိုင်မလဲနိုင်ငံတကာမှာမြန်မာနိုင်ငံရဲ့ပုံရိပ်မထိခိုက်အောင်လုပ်နိုင်မယ့်နည်းလမ်းတွေဘာတွေရှိမလဲဆိုတာကိုဆွေးနွေးမှာဖြစ်ပါတယ်ဆိုတော့ကျွန်တော်ဒီကိုရိုင်းဟိုလည်းပဲရခိုင်ပြည်နယ်ကိုသွားပြီးသတင်းယူခဲ့တဲ့သတင်းစာဆရာဦးစီသူအောင်မြင့်နောက်တစ်ခါဒီမြန်မာနိုင်ငံမှာသတင်းဆက်သွယ်ရေးနည်းပညာဖွံ့ဖြိုးရေးလုပ်ငန်းတွေလုပ်နေတဲ့မီဒီယိုအဖွဲ့ကမှူးဆောင်ဒါရိုက်တာမထိုက်ထိုင်အောင်တို့ပင်နိုင်ဆွေးနွေးဖို့ဖိတ်ခေါ်ထားပါတယ်ဒီပင်နိုင်ဆွေးနွေးမဲ့ပုဂ္ဂိုလ်လည်းအခုဟိုလေးလိုင်းပေါ်မှာရောက်နေပြီဆိုတော့အရင်ဆုံးကျွန်တော်ဒီပင်နိုင်ဆွေးနွေးမဲ့ပုဂ္ဂိုလ်နှစ်ဦးရဲ့ဟိုရေဝီရသဘောထားလေးတွေကြားချင်ပါတယ်အရင်ဆုံးကတော့အခုသတင်းမှားတွေအတုရောင်တွေကအခုလက်ရှိဖြစ်နေတဲ့ဒီရခိုင်ပြဿနာမှာဘလောက်ထိရိုက်ခတ်နေပါသလဲဆရာဦးစီသူအောင်မြင့်သဘောထားအရင်ပြောပြပါခင်ဗျာ
အဓိကကတော့ဟိုနိုင်ငံတကာဟိုအရင်ပြောမှာပေါ့နော်နိုင်ငံတကာမှာဆိုရင်တော့ကျွန်တော်တို့ဒီဘက်ကနေဟိုမြင်တာတွေကတော့ဟိုသတင်းမှားတာရှိနေနောက်ပြီးတော့မှဟိုသတင်းပြလိုက်တယ်ဆိုပြီးတော့ဝေဖန်ခံရတာတွေရှိတယ်သတင်းမှားတယ်ဆိုတဲ့ဥစ္စာကတော့သတင်းဌာနကြီးအနေနဲ့ကျွန်တော်တို့ပြီးတော့ကတော့အဲ့လိုအချက်နဲ့မှားရင်းတာပါညာနေပါတယ်ရှာလဲရှာပါတယ်ဒါပေမဲ့ခုနကတော့လိုမြေဒီရခိုင်ပြည်နယ်မြောက်ပိုင်းကကိစ္စကနိုင်ငံတကာသတင်းစာမျက်နှာတွေမှာပေါ်ပြရရောက်တဲ့သတင်းဖြစ်လာတဲ့ခါကျတော့သတင်းမီဒီယာအကြီးတွေမကနိုင်ငံတွေမှာနိုင်ငံတိုင်းနိုင်ငံတိုင်းမှာရှိနေတဲ့ဟိုသက်ဆိုင်ရာသတင်းမီဒီယာလေးတွေကလည်းသူတို့လည်းပေါ်ပြကြတယ်ပေါ်ပြကြတယ်ဆိုတဲ့ခါကျတော့သူတို့ကြတော့သတင်းမီဒီယာအကြီးတွေလိုမျိုးအချက်လက်မှန်ကောင်သူတို့ချီးစစ်နိုင်မယ်ဆိုတာကတော့ကျွန်တော်တို့ဒါသိချလို့မရဘူးပေါ့နော်ဆိုတော့သူတို့ဒီမှာကတော့သတင်းအမှားတွေအများကြီးရှိနိုင်တယ်နောက်တစ်ခုကအဲ့ဒီအမှားတွေအများဆုံးအဲ့လိုမျိုးဟိုရှိနေတဲ့နေရာကတော့ဒီလူမှုကွန်ရက်စာမျက်နှာတွေအင်တာနက်စာမျက်နှာတွေအဲ့ဒီမှာကတော့ဟိုအမှားရင်းတွေတင်တာတွေလည်းရှိတယ်ပြီးတော့မှတခြားတနေရာပုံကိုဒီမှာနိုင်ငံရခိုင်ပြည်နယ်မှာပဲဖြစ်ခဲ့သလိုအဲ့လိုမျိုးတင်တာတွေလည်းရှိတယ်ဆိုတော့အဲ့ဒါကတော့တရေအမှားပြဿနာပေါ့နောက်တစ်ခုကတော့ဟိုတရေဟို balance မညီတာပေါ့နော် balance မှုရှိတယ်ဆိုတော့ပြဿနာအဲ့ဒါကလည်းဒီနိုင်ငံကတရေမီဒီယာတွေကအရေးသားပေါ်ပြတဲ့အခါကျတော့အခုနောက်ဆုံးဖြစ်ရဆိုရင်ဒီလိုနဲ့အော်ဂူလာနဲ့9ရက်နေ့ကနေပြီးတော့မှအကြံပေးတိုက်ခိုက်မှုကနေပြီးတော့မှစတင်တဲ့ပြဿနာဆိုတဲ့အခါကျတော့ဒီသတင်းတစ်ပုဒ်ကိုရေးလိုက်မယ်ဆိုရင်ဒီ background တွေပေါ်ပြပြင်တယ်အဲပြီးတော့မှနောက်ဟုတ်တယ်ဒီဘင်္ဂလားဒေ့ရဲ့ဘက်ကဒုက္ခတွေတွေဘလောက်ဝင်ရောက်လာနေပြီးပေါ့ပန်နေဒီသတင်းကိုလုံးလို့ရတယ်အဲ့လိုလုံးတဲ့အခါကျရင်ဒီတစ်ဖက်မှာလည်းတိုင်းသားတွေဒီဘက်အချမ်းဘက်ကပေါ့နော်အနေရဆုံးခွာပြီးပြေးတာဒါတွေကို balance ညီအောင်လုပ်ပြရမယ့်ဟာမှာအဲဒီပြက်ကွက်မှုတွေကြည့်ရပုံမှာလည်းဝေဖန်တာတွေရှိတယ်ဒါပေမဲ့ဒီပြဿနာဘယ်လောက်ကြီးတယ်မကြီးဘူးဆိုတာကတော့ဟိုဒေါ်ဆန်းစုကြည်ထောက်ပြတယ်လို့ပဲတူကီဒီဝန်ကြီးချုပ်ရဲ့ဒါသာသူဖြန့်ဖြေခဲ့စီမှာဆိုရင်တရင်အမှားတတ်ဖို့အမှားတွေတော့ပါသွားတယ်ဘာဖြစ်လို့လဲဆိုတော့သူကတရင်ဌာနကြီးကိုကိုးကားတာမဟုတ်ပဲနဲ့ခုနကလိုပြန့်နှံ့နေတဲ့ဟာကိုသူကိုယ်တိုင်မဝေဖန်မရှိစေနိုင်တဲ့ဒါသူဖြန့်ပြီးတဲ့ကိစ္စဆိုတော့အဲ့လိုဖြစ်လာတဲ့ခါကျတော့ပြဿနာကိုပို့ပြီးတော့ကြီးထွားစေတယ်လို့တော့ကျွန်တော်မြင်တယ်နိုင်ငံတကာကလည်းဒါကြီးအကြီးကြီးဖြစ်နေတယ်ဒီလိုမျိုးဖြစ်နေတယ်တစ်ဖက်သက်ကြီးဖြစ်နေတယ်လို့မျိုးလူထင်ရတယ်။ဒါပေမဲ့တကယ်တကယ်ကြားတဲ့အခါကျတော့ဟိုဖြစ်နေတာနှစ်ဖက်ဖြစ်နေတဲ့ပြဿနာအစိုးရအကြံဖက်သမားတွေကစတင်တဲ့ပြဿနာဖြစ်တယ်။နောက်ဒုတိယတစ်ခုကတော့ဒီနေမီရှင်းလင်းစီမှာတံပေါ်နေမီရှင်းလင်းစီမှာဟိုဖြစ်ခဲ့တဲ့ပြဿနာတွေဖြစ်တယ်။ဒီနှစ်ခုကတော့ဟိုတေချာနှစ်ဖက်စလုံးကိုမြင်တော့လို့ဟိုလူတာပေါ့နော်။နောက်တစ်ခုကဒီမနက်ကပုံရိပ်ကောင်းမှုဆိုပြီးတော့မှတရင်အမှန်တွေဖြစ်ဖို့ဆိုတဲ့ကိစ္စကတော့ဟိုအဲ့ဒါကတော့ပုံရိပ်ကောင်းမှုဆိုတဲ့ဥစ္စာကောင်းတဲ့လုပ်ငန်းတွေလုပ်တော့မှသာကျွန်တော်တိုင်းပြည်ကပုံရိပ်ကောင်းမှာအဲဒီတော့လုံးပြည့်လုံးရတိုင်းလုံးရတိုင်းမှာကျွန်တော်တိုင်းပြည်ကလည်းတကယ်တာဝန်ရှိတဲ့လူတွေပါလေဒီပြဿနာကိုဖြေရှင်းရမှာပုံရိပ်ကောင်းအောင်လုပ်နေကြလားဆိုတော့အပေါ်မှာမူတည်တယ်ပုံရိပ်ကောင်းတယ်ဆိုရင်တော့ဟိုလုပ်တာတွေကောင်းတယ်ဆိုရင်တော့ ကိုကြီးကောင်းပါပဲလို့ကျွန်တော်ပြောပြချင်ပါတယ
်ဟုတ်ကဲ့ကျွန်တော်မထထိုင်အောင်လည်းမေးချင်ပါတယ်ဆိုတော့ဆရာဦးစီသူအောင်မြင်လည်းထောက်ပြသွားပါတယ်မှန်တာတွေရောမမှန်တာတွေရောသတင်းတွေရာဒီလူဟိုလူမှုကွန်ရက်တွေရောမပြန့်နှံ့နေတယ်ဆိုတော့မြန်မာနိုင်ငံကလူအများစုကလည်းအခုနောက်ပိုင်းမှာဒီဟိုလက်ကင်ဖုန်းတွေရနေပြီးတော့ဒီလူမှုကွန်ရက်တွေကိုအလွယ်တကူသုံးလို့ရနေတယ်ဆိုတော့ဒီသတင်းပြန့်နှံ့မှုတွေကလည်းများနေပါတယ်ဆိုတော့အခုလိုဒီသတင်းအတုတွေဒီသတင်းအမှားတွေပြန့်နှံ့မှုတွေကဒီလူမှုကွန်ရက်တွေမှာဒီ mainstream media တွေတဲ့များအားကောင်းနေသလားမထထိုင်အောင်
ဟုတ်ကဲ့ဟိုကကျမတို့ဒီဟိုဟိုမကြသေးခင်ကပေါ့နော်အဲကျမတို့ဒီပို့ဆောင်ဆက်သွယ်ဝန်ကြီးဌာနနေပြီးတော့ထုတ်ပြန်ပေးထားတဲ့ကိစ္စနဲ့နေအရာမြန်မာနိုင်ငံမှာဆိုလို့ရှိရင်ကျမတို့ active ပေါ့နော်အတုံးတူတွေအတုံးချွနေတဲ့ sim card အရေအတွက်ကကျမတို့ဒီဟိုမြန်မာနိုင်ငံလူဦးရေရဲ့ဒီတရားရာဂိုင်းလုံးကျော်သွားပြီလို့ပြောတယ်ဆိုတော့ဆိုဆိုလိုတဲ့သဘောကမြန်မာပြည်မှာလူဦးရေ52တန်းရှိရဆိုလို့ရှိရင်ကျမတို့ sim card တရား52တန်းတည်းကျော်သွားပြီပြီးတော့ internet သုံးဆဲတဲ့ဟိုအပိုင်းကလည်းဒါကျမတို့ဒီဒီ sim card ဟို active sim card ရှိတဲ့လူတွေတော်တော်များများကလည်း internet တွေသုံးဆဲလာပြီဆိုတော့ပြောလို့ရှိရင်ကျမတို့ဒီမြန်မာပြည်ရဲ့အခြေအနေပေါ့နော်ဒီ internet တွေအထူးသဖြင့်ဒီလူမှုကွန်ရက်တွေကိုကျမတို့လက်တကမ်းမှာပဲရှိနေတဲ့အနေအထားတွေဖြစ်လာပြီဖြစ်လာတဲ့အနေအထားမှာအခုကျမတို့ဒီအခုဒီလူမှုကွန်ရက်တွေမှာပေါ့နော်ကျမတို့တွေ့နေရတဲ့ဒီသတင်းတွေကပြောရလို့ရှိရင်ကျမတို့တကယ် mainstream media တွေထက်စားလို့ရှိရင်ကျမတို့က user generated content ပေါ့နော်တုံးဆဲသူကိုယ်တိုင်ရေးဟိုရေးသားထုတ်ဝေတဲ့ဒီအချက်လက်တွေကပို့ပြီးတော့များနေတယ်ဆိုတော့အဲ့တုံးဆဲသူကိုယ်တိုင်ရေးသားထုတ်ဝေတယ်ဆိုတော့အချက်လက်တွေထဲမှာဒါကျမတို့ကဒီပုံစံတွေအများကြီးပဲပါတယ်ဟိုဥပမာဆိုလို့ရှိရင် mainstream media တွေကဒါကျမတို့ကတကယ်ဒီ journalism ဟိုကျမတို့သတင်းသမားရဲ့ဒီကျင့်ဝတ်တွေနဲ့ဒီရေးတဲ့သတင်းတွေရှိတယ်လို့ကျမတို့ကတုံးဆဲသူတွေကိုယ်တိုင်ရေးနိုင်တဲ့ဒီ Facebook လိုမျိုးလူမှုကွန်ရက်တွေဟိုပေါ်မှာဆိုလို့ရှိရင်ကျမတို့ကကိုကျမတို့ဒီသတင်းတွေอ่ะပေါ့เนาะအမ်တိတိကျကျပေါ့เนาะဘယ် source တွေတိကျမခိုင်မာတဲ့သတင်းတွေလည်းရှိတယ်နောက်ပြီးတော့ဒီကျမတို့ပြောလို့ရှိရင် water channel တွေလည်းရှိတယ်သတင်းအထုတွေလည်းရှိတယ်အမှားတွေလည်းရှိတယ်ဆိုအဲ့ဒီဟာတွေကိုကျမတို့ကသူတွေကဒီဟိုကိုလူမှုကွန်ရက်တုံးနေတဲ့လူတွေတော်တော်များများစီတော့ဒါတွေအကုန်လုံးကပြန့်နှံ့နေတဲ့ဖြစ်တဲ့အတွက်ယခင်ယခင်ထက်စားလို့ရှိရင်တော့ကျမတို့ကဒီသတင်းအထုတွေသတင်းအမှားတွေရဲ့တက်ရောက်မှုတွေကအခုအနေထားကအရန်ကိုကျမတို့ပို့ပြီးတော့ပြင်းထန်နေများပြားတယ်လို့ကျမတို့တုံ့တက်လို့ရပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးပါဆိုတော့ဆရာဦးစီသူလည်းတစ်ချက်ပြန်မေးချင်ပါတယ်တခြားမဟုတ်အခုမတက်တိုက်အောင်လည်းထောက်ပြသွားတာရှိတယ်ဒီလိုဝါရပြန့်ပြီးတော့ဖြန့်ချင်နေဆိုတော့ကျွန်တော်ဒီမမှန်သတင်းအချက်လက်တွေနဲ့ပတ်သက်လို့ပြောမယ်ဆိုရင်တော့သတင်းမီဒီယာစစ်စစ်တွေကကိုယ်တိုင်သတင်းမှားတွေရှိပေမဲ့လည်းဒီပြိုင်နဲ့တည်းမှာပဲဒီသတင်းတူတွေကိုတမင်သက်သက်ဖန်တီးပြီးတော့ဖြန့်ဝေတဲ့ကိစ္စတွေကလည်းရှိနေဆိုတော့အခုဒီရခိုင်အရေးမှကြတော့ဒီနှစ်ခုမှဘယ်ပိုင်းကပို့ပြီးတော့ဟိုပြဿနာရှိနေလဲဆရာ
အဓိကကတော့ကျွန်တော်တို့ဟို mainstream media လို့ပြောတဲ့ဒီမီဒီယာကြီးတွေကိုယ်တိုင်ပြည်ရင်းမီဒီယာပေါ့နော်တခုစဉ်းစားပြည်ရင်းကိစ္စဖြစ်သွားပြီလေပြည်ရင်းမီဒီယာတွေကိုယ်တိုင်ကအဲ့ဒီဟာသတင်းတွေကိုပြည်ပြည်စုံစုံဟိုကာဗာမလုပ်နိုင်ဘူးဟိုမဖော်ပြနိုင်ဘူးပေါ့နော်ဥပမာအားဖြင့်ဆိုရင်အခုဒီ information committee ကဖော်ပြတဲ့ဟာကိုပြန်ကူးကားပြီးတော့မှဖော်ပြကြတယ်အဲပြီးတော့မှနောက်ဒီကံသတင်းနောက်တချို့ပြီးပို့တာတွေကိုဖော်ပြတယ်အဲပြီးတော့မှနောက်အခုဆိုသတင်းနောက်တချို့ကိုနှစ်ကြိမ်ရှိပြီးပြဿနာဖြစ်ပြီးကလေးခေါ်သွားတာဒါဒီအားလုံးကပြန်ပြီးတော့ခြုံငုံကြည့်လိုက်ရင်တော့ဟိုဘက်တစ်ဖက်ထဲပဲဖြစ်နေတယ်ဘက်တစ်ဖက်ထဲဆိုတဲ့ဥစ္စာကဒီကအစိုးရကင်တယ်ဘုံဟိုကောင်းမွန်တဲ့အကြောင်းအတမရောကလည်းလူငင်းယူပြီးတဲ့အကြောင်းတိုင်းသားတွေရဲ့ဒါအတိုက်ခိုက်ခံရတယ်ဆိုတဲ့အကြောင်းအကျံဖက်သမားတွေကဒါဟိုဆိုးတဲ့အကြောင်းဒီလိုမျိုးတစ်ဖက်ကြီးပဲဖြစ်နေတယ်ဖြစ်နေတဲ့ခါကျတော့ဒီပဒင်းအဲခုနကတော့ပြောတဲ့အမားတွေဘာတွေကိုတိုက်ဖြစ်ဖို့ဆိုတဲ့ဥစ္စာဖုံးသွားမှုဆိုတဲ့ဥစ္စာက mainstream media တွေကအားကောင်းကောင်းနဲ့ပဒင်းမှန်တွေကိုလုတ်တယ်ဆိုရင်ဟိုဟာတွေကအများကြီးကောင်းမထောင်နိုင်ဘူးအခုမြမပြည်မှာဖြစ်နေတဲ့ပုံစံကဒီမီဒီယာတွေကအရင်ကြီးအားမကောင်းဘူးတောက်လည်းမဆုံဘူးဆိုတဲ့ခါကျတော့အကုန်လုံးကဒီကိုယ်တိုင်ဖြန့်တဲ့ခုနကတော့ပြောသလိုပေါ့နော်ကိုယ်တိုင်ဖြန့်တဲ့ဟာတွေကလည်းအများကြီးထွက်လာတယ်ဒါတွေကိုဘယ်သူမှဟို confirm လဲမလုပ်ပေးနိုင်ဘူးဖေချာလက်ကျနာမပြောနိုင်ဘူးဆိုတော့ဒီဟာတွေရဲ့ပြန့်နှံ့မှုကလည်းအားကောင်းတယ်ဆိုတာကတော့အဲ့ဒါအမှန်ပါပဲအဲ့တော့ဒီဟာတွေအားမကောင်းအောင်ဆိုရင်လောက်ရမှာတစ်ခုတည်းပဲသတင်းတွေကိုပြည်ပြည်စုံစုံမှန်မှန်ကန်ကန်အဲ့ပဲစုံတောက်စုံနဲ့အားကောင်းအောင်အဲ့ဒါဖြန့်ပေးနိုင်ရင်တော့လည်းလို့ဖြစ်မှာပေါ့
ဟုတ်ကဲ့
ပါအဲ့လိုဖြစ်မလားဆိုတဲ့ဥစ္စာကလည်းနောက်ပြဿနာတစ်ခုကကျွန်တော်တို့ကဘာဖြစ်လဲဆိုတော့ဒီလိုမီဒီယာတွေကအခုဒီရခိုင်အရေးနဲ့ပတ်သက်ရင်ပို့ပြီးတော့ဆိုးရဲအကြောက်တရားနဲ့အဲသူတို့ရင်ဆိုင်နေရတယ်အဲဆိုတော့တစ်ဖက်ကဟုတ်တယ်တိုင်းသားတွေဒီလိုတက်ဖြတ်ခံရတယ်ဘာဖြစ်တယ်များဖြစ်တယ်ဆိုရင်ဒါရေးလို့ရတယ်အကုန်လုံးရေးနေကြတာပဲအဲဒါပေမဲ့ဥမာဘင်္ဂလီတွေဘက်ကတကယ်လို့ဒါမတော်တဆပေါ့နော်မွတ်စလင်တွေဘက်ကမတော်မတရားခံရတာတွေဒုမုတ်တမတော်ဘက်ကများဟိုဘာလဲဟိုဒီလိုတစ်ခုချွတ်ချော်ပြီးတော့မှကျူးလွန်မိတာတွေဒါတွေရှိလို့ဆိုရင်လည်းဖော်ပြဖို့ရဲမလားဥမာလက်တော်ဆိုမဲ့ကြုံသွားပြီအမမီးရှို့တယ်ဆိုတဲ့ကိစ္စညမှာဒါအင်တာရှင်းရှင်းလင်းလင်းနဲ့ဟိုဖြစ်ပေါ်လာတဲ့ကိစ္စပဲဒါပေမဲ့ဒီပြည်ရင်းမီဒီယာတွေရေးတာဘာမှမရှိဘူးဆိုတော့အဲ့ဒီအကြောက်တရားလဲသွားမိုးနေတဲ့အခါကျတော့ခုနကကောလာဟလတွေမမှန်သတင်းတွေဖုံးလွှမ်းနေဆိုတာကတော့ ဟိုတားဆီးလို့မရပါဘူးတဘာဝကြရလို့ပြောနိုင်ပါ
ဟုတ်ကဲ့ကျေးဇူးပါကျွန်တော်တို့ဆွေးနွေးပွဲအတွက်ကိုပါဝင်မှုကျွန်တော်တို့ဆက်သွယ်ထားတဲ့ပုံကူတွေလည်းရှိနေပါတယ်လေလိုင်းမအခုရောက်နေတယ်ဆိုတော့ကျွန်တော်ဒီလူတွေကိုလည်းအလှည့်ပေးချင်ပါတယ်ကျွန်တော်တို့ဟိုအရင်ဆုံးကတော့ပါဝင်ဆွေးနွေးဖို့ဟိုဆက်သွယ်ထားတဲ့လူတွေနဲ့များနေတဲ့အတွက်လူရင်းတူရှင်ဆွေးနွေးပေးစေချင်ပါတယ်အရင်ဆုံးကတော့ကျွန်တော်တို့ဒီကိုစောစောထွန်းဖြစ်ပါတယ်ကိုစောစောထွန်းကတော့ရခိုင်ပြည်နယ်မှာဒီလူမှုရေးလုပ်ငန်းတွေလုပ်နေတဲ့ပုံကူတူလည်းဖြစ်တယ်ဆိုတော့ကိုစောစောထွန်းရဲ့သဘောထားဆွေးနွေးနိုင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့အမြင်ကတော့ဒီတင်းအမားတွေဖြစ်ပေါ်လာတဲ့ပုံစံကဒီပဋိပက္ခတွေဖြစ်လာပြီးတော့မှဒီ CL ောက်ကြာကြာမှဒီတည်င်းအမတွေကထက်ထက်လေးဖြစ်လာတာတွေ့ရတယ်။အဲအဓိကတည်င်းအမတွေဖြစ်တဲ့အကြောင်းကားလေးပဲဒီ Facebook Summit ပေါ်မှာတုံးလာတဲ့ဒီဗီဒီယိုတွေတက်ပုံတွေကပို့ပြီးတော့မှဟိုမားတာကျွန်တော်တွေ့ရတယ်။အဲနောက်တစ်ခုကဒီအထူးထူးခြားဟိုကျွန်တော်တည်ပြုမိတာကတော့ဒီဘင်္ဂလားဒေ့ရှ်ဖက်ကိုထပ်ပြကြတဲ့ဒီဒုက္ခတွေတွေပေါ့လေ။အဲသူကပရမဆုံးတစ်ချိန်က1,300,000အဲနောက်မှကြာခင်မှာပဲ1,300,000ဆိုပြီးတော့မှအရေးတွေ့ကျွန်တော်တွေ့ရတယ်။အဲ့တော့ကျွန်တော်တို့တွေ့ရှိချက်ကဘယ်လိုရှိလဲဆိုတော့ဒီကျွန်တော်တို့ဒီ CNA စတန်ပါမှာအဲ့ဒီနေဆက်နေမြစ်ကိုဖြတ်ပြီးတော့မှကျွန်တော်တို့ဒီဒုက္ခသည်ကူရင်းကိစ္စတွေကျွန်တော်တို့လုပ်တယ်။တော့လို့တော့ကျွန်တော်တို့တွေ့ရှိချက်ကဘာရှိလဲဆိုတော့ဟိုတကယ်လို့ဒါအဲ့လောက်အရေးတွေ့များဖြစ်ပြီမယ်ဆိုလို့ရှိရင်ဒီဘင်္ဂလီရောတွေအများကြီးရှိနေတဲ့အဲယိုတွေကပေါ်ပြလို့ရှိရင်ကျွန်တော်တို့ဒီဒေတာတွေခေါင်းလုံးမှာအဲလုံရှင်အစီအမံတွေဖြစ်ဖြစ်တဲ့လူတွေဖင်စီတဲ့အနေထားတွေဒါတွေကျွန်တော်တွေ့ရမှာဖြစ်တယ်။ဒါပေမဲ့အဲဒီတတိမာတွေ့ရတဲ့ပုံစံတော်တော်များကဒီနေရှင်ဆင်းနေတဲ့နေဆဲနေရာတွေကဖြစ်ဖြစ်တာဖြစ်တယ်လို့ကျွန်တော်သိရတယ်။ဆိုတော့ကျွန်တော်တို့တန်တရားဖြစ်တာကဒီနေဆဲကိုဖြစ်တော့ပြီဆိုလို့ရှိရင်အဲ့ဒီနေဆဲနဲ့မှာရှိနေတဲ့ဘင်္ဂလီယိုတွေကတိမ်းနေရှိပြီးတော့မှတပြိုင်တည်းအဲ့လောက်ကြီးထွက်ပြေးနေမှာမဟုတ်ဘူး။အဲနောက်ပြီးတော့မှဒီနည်းမြစ်ကြီးကိုဖြတ်ပြီးတော့တွေ့မယ်ဆိုလို့ရှိရင်ကျွန်တော်တို့သိရမယ်။အဲ့ဒီကုန်းချင်းစတဲ့နေရာကိုဖြတ်တော့ဖို့ဆိုတာကအနည်းဆုံးအချိန်က3ရက်လောက်ကြာမယ်ဗျ။အဲ့တော့ဒီအချိန်တူတူအတွင်းမှာဒီလိုပမာဏများထွက်ပြေးတယ်ဆိုတာကဟိုကျွန်တော်တို့လက်တွေ့ပကတိမြင်ပြီးမှကြတော့ဒါမဖြစ်တဲ့ကိစ္စလို့ကျွန်တော်သုံးသပ်ပါတယ်ခင်ဗျ
။ဟုတ်ကဲ့ကိုစောစောထောင်းကျေးဇူးပါ။ဆက်စွားကိုဆရာဦးစီသူလည်းဟိုဒီလိုသဘောထားတွေကိုထောက်ပြသွားတာပါ။အဓိကတော့တခြားမဟုတ်ပါဘူး။ကျွန်တော်တို့ကဒါတွေဒီလိုဟိုပေါ့လေသတင်းတွေဖော်ပြချက်တွေကဟိုတိတိကျကျမဖြစ်နိုင်တဲ့အကြောင်းရင်းတွေရှိနေတယ်။နောက်တစ်ခုဆက်စွားလို့ပေါ့လေဒါတွေဖြစ်နိုင်ချေရှိမရှိဆိုတာကိုလည်းပဲကျွန်တော်အထူးသဖြင့်ပြည်တွင်းမီဒီယာတွေကလည်းပဲဟိုရခိုင်ပြည်နယ်ကိုသွားခွင့်ရတယ်ဆိုရင်လည်းအဲ့လောက်ထိလက်လန်းမမီတဲ့အခြေအနေမျိုးတွေရှိနေတာကိုလည်းဆက်စွားဆရာဦးစီသူလည်းထောက်ပြသွားတာကျွန်တော်တို့ဟိုသတိထားမိပါတယ်။အခုနောက်တူကျွန်တော်တို့တော်တော်ရှင်သူကိုလည်းဟိုအလှည့်ပေးချင်ပါတယ်။သူကတော့စထွန်းကျော်ပါမြန်မာနိုင်ငံကပါစထွန်းကျော်ရဲ့သဘောထားလဲဆွေးနွေးနိုင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့အခုကြားရလားမလ
ဲ။ဟုတ်ကဲ့ကြားပါတယ်ခင်ဗျာ
။ဟယ်လိုဟုတ်ကဲ့ကျွန်တော်ပြောချင်တာတော့ဗျာဒီရခိုင်ပြည်နယ်ရင်းနဲ့ပတ်သက်ပြီးတော့အဖြေကတော့ရှင်းပါတယ်ဆိုလိုတဲ့သဘောတရားကျွန်တော်မြန်မာနိုင်ငံမှာရှိတဲ့မြန်မာသတင်းမီဒီယာဖြစ်တဲ့ပညာရေးဝန်ကြီးဌာနကိုယ်တိုင်ကလိုအပ်တဲ့အချက်တစ်ခုရှိနေအဲ့ဒါဘာလဲဆိုတော့ကျွန်တော်ဆိုလိုတာနိုင်ငံတကာမီဒီယာတွေကိုကျွန်တော်ခေါ်သွားဟောဒီနေရာမှာကျွန်တော်ပြောလိုက်လို့တချို့လူတွေကတမျိုးတင်မှကြောက်လို့ပါကျွန်တော်ထေရဝါဒဗုဒ္ဓဘာသာစစ်စစ်ပါဆိုလိုချင်တာကျွန်တော်ဒီနိုင်ငံတကာမီဒီယာတွေဒီနေရာကိုခေါ်သွားမယ်ခေါ်တိုင်းပုံမှန်လင်းလင်းချပြအခုကဟိုဆိုလိုတဲ့ကမ္ဘာလူကြီးရဲ့တွက်လို့ချင်းဗုဒ္ဓဘာသာရာရောမွတ်စလင်ဝါဒရာရောပြောလို့ချင်းညာဒီအစ္စလမ်ဘာသာဝင်ရေတွက်ကပုံများတယ်အဲ့တော့ပညာတက်တည်မတက်တည်စားခုနပြောလို့မြန်မာ Facebook သုံးတဲ့လူတွေအစားငကားပုံပေါ်လေးငကားလေးပုံပေါ်တာနဲ့ share လိုက်ပြီးတော့ဟုတ်တာမဟုတ်တာတိတဲ့လူမျိုးမဟုတ်ပညာတက်ချင်းမတက်ချင်းဆိုတော့ဝေမန်ပိုင်းခြားနိုင်စွာမရှိဘူးအဲ့တော့သူတို့ကမီဒီယာမှာလွယ်လွယ်လေးနဲ့ဖုံးလေးတွေသုံးပြီးအခုခေတ်ကမီဒီယာခေတ်ဖြစ်လာတဲ့အခါကျတော့ပို့ပြီးတော့ဖြန့်ရတာလွယ်လာတယ်ပြန်လာတဲ့အခါကျတော့ယုံမတန်နေရပုံများလာအဲ့ဒီမှာတကယ်တိတိကျကျသတင်းမီဒီယာကလည်းလိုက်ပြီးတော့ချပြခြင်းနဲ့တကယ်လိုချင်တယ်ဆိုလို့ချင်းဒီသတင်းမီဒီယာကိုဒီနေရာကိုရောက်အောင်ကျွန်တော်သွားသိခြင်းသတင်းမီဒီယာတွေလည်းဟိုလွတ်လပ်စွာသတင်းယူပိုင်ခွင့်ပေးရဒါမှနှုတ်နှစ်ဖက်ခံစားချက်ပေါ်မှာသူတို့မျက်မှောက်တက်တာတွေးနိုင်မှာဖြစ်အခုကနိုင်ငံတကာမီဒီယာကကျတော့ဘလို့ချပြလဲဆိုတော့ဟုတ်တယ်ဒီဆိုကြပါသူရအကိုတို့ကရောညာပဲခေါ်မှာဘုံညာရီကဘလောက်ခံစားနေရပါပဲဘင်္ဂလားဒေ့ရှ်ကိုဘလောက်ထွက်ပြေးနေရပါပဲဘလောက်ပဲတပ်ပြတ်ခံနေရပါပဲပြောတယ်ဒါပေမဲ့မြန်မာပြည်တွင်းမီဒီယာတွေမှာကြတော့ရခိုင်သားတွေဒီရခိုင်ပြည်နယ်ကျွန်တော်မြန်မာပြည်သားတွေခံစားနေရတဲ့အချက်လက်ပဲပြောတယ်အဲ့တော့ဒီနှစ်ခုက balance မမျှဘူးပြည်တွင်းကဘယ်ဟွက်ထားနေတယ်လို့ပြည်ပမီဒီယာကပဲအကြိလိုက်ပြီးတော့တစ်ဖက်ဖက်ကိုရိမ့်နေတယ်လို့ဖြစ်နေဒီနှစ်ခုကြားမှာကျွန်တော်ကကြားရှာကြည့်အဲ့တော့လက်တွေ့ကြကြကွင်းဆင်းတယ်ပေါ့ဖြီးဆင်းပြီးတော့ဒီနေရာတွေအရောက်ကိုသွားပြီးတင်းယူတော့မှဘလောက်ဒီကျွန်တော်တို့ကြီးကြော်မှုတောင်းဝင်ကျွန်တော်တို့ကလည်းခံစားခဲ့ရတယ်ဆိုတော့မြန်မာပြည်သားအနေနဲ့ဒီရခိုင်ပြည်နယ်အနေနဲ့လည်းပြန်ပြောနိုင်မှာဒါကနေမီလူပါနေမီလူတဲ့တိုက်ပွဲတစ်ခုလို့ဖြစ်နေပါတယ်ဒါက Civil War ခုနကျွန်တော်ပြောတဲ့ပြည်တွင်းတိုက်ပွဲတခုမဟုတ်ပါဘူးဆိုတော့နားလေသိချင်တယ်အဲ့တော့မီဒီယာလည်းခုနကျွန်တော်ပြောတဲ့အတိုင်းပဲဒီညားကနေပြီးအပြင်ကနေဖြန့်လာတယ်ဥမာပြားကျွန်တော်ပြောပါ Facebook ကွန်ရက်ကနေပဲဖြစ်ဖြစ်ဘဲကွန်ရက်ကပဲဖြစ်ဖြစ်ဟာ Viber တို့ Viber ကပဲဖြစ်ဖြစ်အပေါ်မှာအလွယ်ထွက်နေတဲ့တပ်ပုံတွေကိုအက်ဒစ်လုပ်ပြီးတဲ့အခါမှာပြန်တင်တာကိုတူရကီဝင်ကြီးချုပ်လို့ပညာတတ်တယောက်ကတော့ဒူးဝင်ကြီးချုပ်လို့ပညာတတ်တယောက်ကတော့မှယုံကြည်နေသေးရင်အခြားလူတွေဘလို့ယုံကြည်မလဲအဲ့ပေါ်မှာကျွန်တော်ကဆုံးဖြတ်ချက်ပေးဖို့လို့အဲ့အမောက်ပြန်မြင်မှုဆိုရင်ခုနပြောတဲ့နိုင်ငံတကာမီဒီယာပီတွင်းမီဒီယာဟောသူများတွေအလွယ်ပို့တဲ့မီဒီယာဒီ Facebook ကနေခွင့်ပို့တာတွေကိုပြန်ပြီးတော့ဘယ်လိုကောင်းလဲ credit ပေးပြီးကူးယူတဲ့ပုံစံမျိုးနဲ့ပြန်တင်တာမျိုးမလုပ်ဘဲနဲ့အဲ့နေရာကိုကိုယ်တိုင်ကိုယ်ကျသွားရောက်ပြီးတော့ဆိုလိုတဲ့သဘောတရားကျွန်တော်ဘက်မှာလည်းခုနပြောလို့အေးချမ်းစွာနေခြင်းနဲ
့ okay
ဒီဘင်္ဂလီလူမျိုးစုတွေရှိမယ်သူတို့ရဲ့အတွေ့အမြင်လည်းယူရမယ်ဒီဘက်ကအတွေ့အမြင်လည်းနှစ်မြတ်ဗတ်မြတ်စွာယူပြီးတော့အဲ့နေရာကိုထိထိရောက်ရောက်သွားဆွေးနွေးပြီးတော့သွားပြီးတရင်ယူရင်နိုင်ငံတကာမှာကျွန်တော်တို့ရဲ့ဒီပြဿနာတွေပြိပခါတွေတရင်မတွေပို့ရှော့ချနိုင်မယ်လို့ကျွန်တော်ကတော့လက်ခံယူဆတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးပါဆက်ဆိုဆရာဦးစီစုလည်းဒီကိစ္စကိုထောက်ပြထားတာရှိပါတယ်ဆိုတော့ကျွန်တော်ဒီသောတာရှင်တချို့ကပေးထားတဲ့ဒီဟိုပေးပို့ထားတဲ့ email တွေ Facebook တွေတဲ့ရတချို့ကိုလည်းကျွန်တော်အကောင့်တော့ဖော်ပြချင်ပါတယ်တူကတော့ကျွန်တော်တို့ email နဲ့ပို့ထားတာပါ T9 ဆိုတဲ့ account နဲ့ပို့ထားတာပါကျွန်တော်တို့သူကတော့နိုင်ငံတကာသတင်းတောက်များကတဲ့ဘင်္ဂလီဒုက္ခသည်များထံကသာသတင်းရယူခဲ့တာဖြစ်ပြီးအကယ်၍ရခိုင်တိုင်းရင်းသားဒုက္ခသည်များထံကသတင်းအရယူနိုင်ခဲ့တဲ့သတင်းအမှန်ပေါ်ပြီးသတင်းချက်လက်ရောနိုင်ငံပုံရိပ်ပါပြန်လည်ကူစားရနီလန်းကောင်းလို့ယူဆပါတယ်နောက်တူကတော့အချစ်မိုးဆိုပြီးသူကတော့ Facebook မှာမှတ်ချက်ပေးထားပါတယ်သူကတော့နံပါတ်1ကတော့တွက်လက်မြန်ဆန်တဲ့ဘာသာစကားစုံဖြန့်ဝေနေတဲ့ကိုယ်ပိုင်မီဒီယာဖွဲ့ရှိရမယ်လုံခြုံရေးမစိုးရတဲ့နေရာတွေကိုသတင်းယူခွင့်လွတ်လပ်ခွင့်ပေးရမယ်နိုင်ငံတော်အကြီးအကဲတွေကနိုင်ငံတကာအကြီးအကဲတွေနဲ့တွေ့ဆုံရှင်းပြရမယ်နံပါတ်4ကတော့လိုအပ်ပါကတဲ့တန်ဆက်သွယ်ဖြတ်ခြင်းအဖွဲ့ဝင်ဖြစ်မှနှုတ်ထွက်ခြင်းထိရောက်စွာချေမှုန်းခြင်းစတဲ့ပြတ်သားတင်ဒီများကိုရဲဝင်စွာပြတ်သားစွာပြုလုပ်ရမယ်ဆိုပြီးတော့သူကအကြံပြုပြီးရေးထားတာတွေ့ရပါတယ်ဆိုတော့ကျွန်တော်ဆရာဦးစီသူကိုဟိုတခုမေးချင်တာတော့အခုဆော့ဆော့ကဟိုတယောက်ကလည်းကျွန်တော်တို့ထောက်ပြသွားပါတယ်ကိုသူပြောသလိုဆိုလို့ရှိရင်တော့ကျွန်တော်တို့ကဟိုသတင်းသမားတွေကပြည်တွင်းက version တစ်မျိုးပြည်ပက version တစ်မျိုးနဲ့ဟိုမျက်မြင်ပုံသားတွေစင်ဆန်းတယ်လို့များဖြစ်နေပြီလားဆရာ
အဲမှန်ပါတယ်အဲ့ဒီသဘောမျိုးဟိုဖြစ်တာပေါ့နော်ဒါပေမဲ့ကျွန်တော်နားလေဒီလောက်ကတော့ပြည်ပကအဲ့ဒီမီဒီယာတွေမီဒီယာသမားတွေကတော့အဲ့လိုဖြစ်ပေါ်တော့ပြိတော့အကြောင်းမရှိဘူး။ဘာဖြစ်လို့လဲဆိုတော့အဲသူတို့တွေကပြည်တွင်းမှာအခုဆိုရင်ဒီဘက်အချမ်းပေါ့နော်။ဟိုတိုင်းသားတွေကနေပြီးတော့မှဒုက္ခဒုက္ခရောက်နေတဲ့အချမ်းတွေကိုဒီပြည်တွင်းမှာရှိနေတဲ့အဲသတင်းသမားတွေသူတို့ရဲ့ဟိုဗာလဲအဲသတင်းတောက်တွေကနေပြီးတော့သတင်းတွေပါတွေယူလို့လွတ်လပ်ယူလို့ရတယ်။ဒီဘက်အချမ်းကိုလည်းသူတို့လက်လမ်းမိတယ်။ကျန်တဲ့အချမ်းဆိုရင်လည်းခုနကပြောသလိုဘင်္ဂါလီနေဆက်ကိုသွားမလား။အဲ့ဒီမှာရှိနေတဲ့မွတ်စလင်တွေအင်တာဗျူးလုပ်မလား။ဗာအကုန်လုံးသူတို့ဒါတွေလုပ်လို့ရတယ်။တပ်ဖို့နေတဲ့အများကြီးလုပ်လို့ရတယ်။ဆိုတော့ balance ကိုသူတို့တွေကတော့ကောင်းကောင်းလုပ်နိုင်တယ်။အဲ့မလို့နိုင်တာကကျွန်တော်ဟိုပြည်ရင်းကသတင်းမီဒီယာသမားတွေပြည်ရင်းသတင်းမီဒီယာသမားတွေကြတော့ဟိုအပြင်ဘက်ကိုသွားပြီးတော့သတင်းသွားယူဖို့လက်လံမမိသလိုမျိုးဒီမှာကလည်းဟိုအကြောက်တရားကလည်းရှိနေတယ်အကြောက်တရားဆိုတာကအဲခုနတော့လို့ဟိုတိုင်းသားတွေအဲထွက်ပြေးရတယ်ဘာညာဒါတွေရေးတာပြဿနာမရှိပေမဲ့ခုနတော့လို့မွတ်စလင်တွေကဒီလိုပဲပြေးနေရပါတယ်မွတ်စလင်တွေဒီလိုဒုက္ခရောက်ပါတယ်အနောက်ဒီလက်တလို့ဖြစ်သွားတဲ့အဲကိစ္စဟိုပေါ်ပေါက်လာတဲ့ကိစ္စမျိုးတွေမှာဆိုရင်လည်းဒါမွတ်စလင်ရွာကိုမိရှို့တာတိုင်းသားဖြစ်ပါတယ်ဆိုတော့ကိစ္စမျိုးတွေဆိုရင်လည်းဒီမှာကမရေးရတော့ဒီမှာအကြောက်တရားကလည်းအရင်ဆုံးမှုရတယ်အခုဆိုရင်တချို့တော့အာဏာပိုင်တွေကဘာတွေလဲတော့ချင်းချောက်လဲဆိုတော့မင်းတို့ရေးတဲ့သားတဲ့ဟာတွေကအကြမ်းဖက်အဖွဲ့အစည်းကိုထောက်ခံအားပေးသလိုဖြစ်ရင်အကြမ်းဖက်တပ်ဖြည့်ဥပဒေနဲ့အရေးယူမယ်ဆိုပြီးတော့မှချင်းချောက်ထားတဲ့ဟာတွေကလည်းရှိနေတယ်ဆိုတော့ဒီမှာတော့အမှန်တမ်းကိုဖော်ပြဖို့ဆိုတာပြည်တွင်းမှာတော့ခက်ခဲသွားတယ်အဲ့ဒီပြဿနာတွေလည်းရှိနေတယ်လို့ကျွန်တော်မြင်ပါတယ်
ဟုတ်ကဲ့ကျေးဇူးပါကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုဟိုနောက်ထပ်ဟိုတော်တာရှင်တွေအတန်းဖိုင်တွေ email တွေပို့ပို့ထားတာတချို့ကိုလည်းပဲကျွန်တော်ဒီနေ့မှာအလင်းသိလို့ဖော်ပြချင်ပါတယ်အရင်ဆုံးတဦးကတော့ဥကျော်လင်းကြံခင်းမျိုးကဆွေးနွေးထားတာပ
ါဒေါ်ဆန်းစုကြည်ရဲ့ NLD အစိုးရအနေနဲ့နိုင်ငံတကာဖိအားဆိုတဲ့စုကြုံနဲ့ပြည်တွင်းဖိအားစုကြုံနှစ်ချုံအနေနဲ့တချုံချုံပေါ်တော့တေချာပေါက်ခုံချရတော့မှာပါနိုင်ငံတကာဖိအားဆိုတဲ့စုကြုံပေါ်ခုံချရင်တော့မွေးမသေးဒုံမချိုးလွတ်ဆောင်ရမှာဖြစ်ပြီးပြည်တွင်းဖိအားကတော့ပြက်ပြက်သားသားလွတ်ဆောင်ပြရမှာပါနိုင်ငံတကာသတင်းဌာနများကိုလွတ်လပ်စွာသတင်းရယူခွင့်ပေးလိုက်ရင်လေစနစ်တကျဆင်ထားတဲ့ထောင်ချောက်ထဲရောက်သွားနိုင်တယ်လို့မှန်ကန်ဖျောက်မှတ်တဲ့သတင်းဌာနကြီးတွေကြောင့်သတင်းမှန်တွေလည်းကဘာကိုအသိပေးနိုင်ပါလိမ့်မယ်မမှန်သတင်းဌာနတွေကတော့ဘင်္ဂလီကျေးရွာတွေကိုဘသူမီးရှို့ဖျက်ဆီးသည်ဖြစ်စေအစိုးရတပ်ဖွဲ့တွေကြောင့်ဆိုတဲ့ကြေကွဲပွဲရာမီးလောင်ပြင်းတွေနဲ့ပုံဖော်သွားမှသိကြပါတယ်သတင်းဌာနတွေဝင်ခွင့်မပေးရင်လည်းမဟုတ်တာလုပ်ထားလို့သာအဝင်မခံတာပဲဆွဆွဲခံရမှာဖြစ်တယ်လို့ဝင်ခွင့်ပေးခဲ့ရင်လည်းအကောင်အဆိုးတွန်တွဲနေမှာဖြစ်ပါတယ်ပွင့်လင်းလွတ်လပ်မှုမရှိတဲ့စစ်အာဏာရှင်စနစ်ကနေဒီမိုကရေစီစနစ်စီတကယ်သွားနေပါပြီလို့ကဘာကိုအသိပေးခြင်းရင်တော့နိုင်ငံတကာသတင်းဌာနတွေကိုလက်ခံပေးရမှာပဲဖြစ်ပါတယ်ရွေးချယ်ရမှာတော့တော်တီဖျောက်မှတ်တဲ့သတင်းဌာနကြီးတွေကိုဦးစားပေးပြီးဝင်ခွင့်ပေးဖို့ပဲဖြစ်ပါတယ်တ တခါတလေမှာဆုံးဖြတ်ဖို့အကြက်တဲ့တွေ့နေခဲ့ရင်ရိုးသားဖြောက်မှတ်စွာစဉ်းစားပြီးလှုပ်ဆောင်တာဟာအမှန်တရားစီကိုဥတီသွားစေနိုင်ပါတယ်ကိုကအမှားယွင်းလှုပ်ထားမိခဲ့ရင်လည်းအများကဆုံးဖြတ်တဲ့အတိုင်းလက်ခံရမှာပါပဲဒါပေမဲ့အခုလိုမမှန်သတင်းတွေနဲ့လှုပ်ချံမှုတွေလွှင့်ထုတ်နေတာတဲ့စာရင်တော့အပြိုင်ခွင့်ရလိမ့်မယ်လို့မြင်ပါတယ်ဗျာ
ဟုတ်ကဲ့ဒါတော့ဦးကျော်လင်းကြံခင်းမျိုးဖြစ်ပါတယ်တလက်စာတဲ့ဒီအမေရိကန်ပြည်သူစုကမောင်တက်တနာရဲ့ပေးစာကိုလည်းကိုရန်နိုင်ဖတ်ပြပေးပါဦးခင်ဗျအစိုးရကနှစ်ပေါင်းများစွာအမြင့်တွယ်နေတဲ့ရခိုင်ပဋိပက္ခကိုဖြေရှင်းတဲ့နေရာမှာပဋိပက္ခရဲ့အကြောင်းရင်းကိုဖျောက်ပြီးလူခွင့်ရေးဆိုင်ရာဗဒင်းချင်းစာတန်းကြီးနဲ့အော်နေတဲ့ကုလသမဂ္ဂနဲ့လူမျိုးရေးဘာသာရေးပေါ်အခြေခံပ ဒါပြင်ကျန်းဖတ်သမားတွေနိုင်ငံအနှံ့ပြန့်နှံ့မသွားအောင်ထိန်းနေရသလိုအချုပ်ချာအာဏာပိုင်တဲ့နယ်မြေမဆုံးရှုံးရေးနဲ့အိန္ဒိယနိုင်ငံတွေနဲ့စစ်မှတ်မဖြစ်ပွားရေးအထိပါသတိကြီးစွာကင်တွယ်နေရပါတယ်။သတင်းမားတွေအတူအယောင်သတင်းတွေနဲ့နိုင်ငံတကာမှာမြန်မာနိုင်ငံပုံရိပ်တွေမချဆင်းနိုင်အောင်နဲ့သွေးထိုးလုံဆောင်မှုတွေကြေကြေပြင်းပြင်းမှဖြစ်ပွားနိုင်အောင်တာဝန်ယူမှုတာဝန်ခံမှုရှိတဲ့မီဒီယာသမားတွေကိုလွတ်လပ်စွာသတင်းယူခွင့်ပေးတဲ့လို့ပြန်ကြားရေးဝန်ကြီးဌာနကလည်းနိုင်ငံတကာယုံကြည်မှုရှိနိုင်လောက်တဲ့သတင်းတွေကိုအချိန်နဲ့တပြေးညီဖော်ပြသင့်တယ်လို့ယူဆမိပါတယ
်။ဒါတော့ကိုမောင်တသနာအမေရိကန်ပြည်ထောင်စုကပါကျွန်တော်တို့အီးမေးလ်နဲ့ပေးပို့ထားတဲ့စာတစောင်လည်းဖော်ပြချင်ပါတယ်။သူကတော့ဒေါက်တာကျော်ရှင်ဖြစ်ပါတယ်။သူကတော့ပြဿနာဖြစ်တာ၃ညရှိပါပြီ။ဒီတစ်ခါတော့ကုလသမဂ္ဂကပါအကြံဖက်လို့ရဖြစ်ကြေညာထားပါတယ်။ပြန်လည်တုံ့ပြန်တာကိုကြမ်းချင်းကြမ်းနဲ့ရက်ဆက်တဲ့စသည်အားဖြင့်နိုင်ငံတချို့နဲ့လူတစုကဝေဖန်ထုတ်နှက်ကြပါတယ်။ UN နဲ့သတင်းအေဂျင်စီတွေဝင်ဝင်မရတော့သတင်းမားတွေထွက်လာပါတယ်။ထုံးစံတိုင်းတစ်ဖက်နိုင်ငံဒုက္ခသည်စကန်နီယာသတင်းအရင်းမြစ်တွေဖြစ်လာပါလေရောတဲ့။ဆိုတာကတော်မီလောင်ရဲ့တောကြောင်လက်ခမောက်ခတ်စမြဲပါတဲ့။သတင်းမားတွေနဲ့တူပြည်ပကနိုင်ငံရေးအမြတ်ထုတ်လာသူတွေပါရှေ့တန်းရောက်လာပါတယ်။ဆိုရမှာလဲသူ့အခက်ခဲနဲ့သူရုန်းကန်နေရသူပါ။ကိုဖီအန်နဲ့အကြံပြုချက်တွေကနိုင်ငံခေါင်းဆောင်တွေရဲ့ခေါင်းထဲမှာမရှိလို့မဟုတ်ပါဘူး။ရှိပြီးသားပါ။အချိန်နဲ့ရလောက်ရတာပါ။တက်မလို့နဲ့ဆိုရရခိုင်ပြည်ထောင်စုကိုအကောင်းဆုံးဖြစ်ရှင်းလိမ့်မယ်လို့ယုံကြည်ပါတယ်။အကြံပြုချင်တာကတော့ရှေ့ဆက်ပြီးတည်ငြိမ်ငြိမ်ဖြစ်ရှင်းပေးပါ။ယူသားသောနှစ်ဖက်ပြည်သူတွေပေါ်မျက်မျက်တရအကာအကွယ်ပေးပါ။အချိန်နဲ့ပြည်တာနဲ့တပြိုင်နက်တစ်ဖက်ဖွဲ့စည်းနဲ့ဆွေးနွေးစေချင်ပါတယ်။မြစ်တာဒီသာအားကိုးရဖြစ်ကြောင်းအကြံပြုရင်းညီကောင်းချုပ်ပါတယ်ဆိုပြီးတော့သူကတိုက်တွန်းရေးသားထားပါတယ်။ဒါပေမဲ့တစ်ချိန်နဲ့မှာပဲဟိုပေါ်လေကျွန်တော်လိုအင်တာနက်လူမှုကွန်ရက်တွေပေါ်မှာသတင်းမားတွေဖြန့်နှားတွေမလုပ်ဖို့လက်မှတ်ရေးထိုးတဲ့လှုပ်ရှားမှုမျိုးတွေလို့ပေါ်လေဒါလို့သတင်းမားတွေအတူရောင်တွေကိုတက်နေတယ်များတစ်ဖက်တစ်လမ်းကတားဆီးဖို့လှုပ်ရှားမှုတွေလည်းကျွန်တော်တွေ့ရပါတယ်ဒါပေမဲ့လည်းဒါတွေကဘလောက်ထောက်ကူဟိုဖြစ်တယ်လဲတခြားကြောင့်မဟုတ်ပါဘူးဒီကိုမချိုက်တဲ့သတင်းမချိုက်တဲ့သတင်းဌာနကိုဟိုတက်ခိုက်တာလို့ပြဿနာမျိုးတွေရောမပေါ်နိုင်ဘူးလားမထက်ထက်အောင
် Hello ဟုတ်ကဲ့ဟိုကကျမတို့အခုဟို online မှာဆိုလို့ရှိရင်ပေါ့နော်ဒီကျမတို့ဟိုပုံစံမျိုးမျိုးနဲ့ဒီလူတွေအနေနဲ့တုံ့ပြန်နေရတယ်တွေ့ရပါတယ်ဒါပေမဲ့အရေးကြီးဆုံးကပေါ့နော်ကျမတို့ဒီကိုကိုတိုင်ကဒီတင်အမှားကိုစင့်ပွားပြီးတော့ဖြန့်တဲ့လူမဖြစ်အောင်လဲဒါကျမတို့ကလည်းဒီဟိုတော်တော်လေးကိုတတိထားရတော့မှာပေါ့နော်ဆိုတော့အဓိကကျမတို့ဒီအခုဆိုလို့ရှိရင်လည်း message တွေကနေတစ်ဆင့်ပေါ့နော်ကျမတို့ဒီဟိုတတိပေးစာဆက်ဆံအဲ့လိုမျိုးဒီတင်အမှားမှုဟိုဘွာဒါဖြန့်တဲ့ဟာတွေလည်းဒါကျမတို့တွေ့ရတယ်ပေါ့နော်တွေ့ရတဲ့အခါမှာအဲ့ဒီဟာတွေကိုလည်းလူတွေကဟိုဆက်ဆင့်ပြန်ပြီးတော့ဖြန့်ကြ message တွေနေတစ်ဆင့်ပို့ကြဆိုတော့ဒီဟာတွေကိုပေါ့နော်ကျမတို့ဒီသုံးဆဲသူတွေကိုယ်တိုင်ကလည်းပေါ့နော်ဒီတင်အမှားတွေကိုဒီဆက်ဆင့်ဖြန့်တဲ့လူတွေမဖြစ်အောင်လည်းစူးစမ်းရတယ်လို့ခုနပြောသလိုပေါ့နော်ကျမတို့ရဲ့ဒီလောက်ရက်တရားပေါ့နော်ဟိုအဓိကဟိုတတိထားပြီးတော့ဒီလောက်ဆောင်တင်ဟိုတဲ့ဟိုအနေထားတွေတော့အများကြီးကျမတို့လောက်ရတော့မှာပါရှင်ဟုတ်
ဟုတ်ကဲ့ဆရာဦးစီသူကိုလည်းမေးချင်ပါတယ်ဆရာကိုတခြားမဟုတ်ပါဘူးအခုစောစောကဒီကျွန်တော်တို့ဒေါက်တာချော်ရှင့်အီးမေးလ်မှာလည်းဟိုထောက်ပြသွားတာရှိပါတယ်ဒီဆိုတော့ကျွန်တော်တရင်မားတွေအတူရောင်နေကြဒီသွေးထိုးလုံးစားတာမဖြစ်ဖို့ဆိုရင်ကျွန်တော်တို့ဟိုအစိုးရအနေနဲ့ပဲဖြစ်ဖြစ်ဒီအများပြည်သူအနေနဲ့ပဲဖြစ်ဖြစ်အရေးကြီးဆုံးလုံးတင်တာဘာတွေရှိမလဲဆရာ
အဓိကကတော့တရင်အမားတွေကိုတုံ့ပြန်တဲ့နည်းအားကျွန်တော်နားလေတလောက်ကတော့တရင်အမှန်အနေနဲ့တုံ့ပြန်တာပဲတကယ်လို့တရင်အမှန်ဒီနဲ့ကမတုံ့ပြန်နိုင်ဘူးဆိုရင်ဒီသတင်းအမှားဆိုတဲ့ဥစ္စာကိုဘာမှလည်းခြေပမနိုင်ဘူးမပြောနိုင်ဘူးပေါ့နော်အဲ့တော့အခုဒီလလော့စဲပြည်တွင်းမှာဆိုရင်တော့ပြည်တွင်းမီဒီယာတွေကတာဝန်ရှိတာပေါ့အဲ့တော့ပြည်တွင်းမီဒီယာတွေကဒီပြဿနာကိုပြည်ပြည်စုံစုံဟိုမှန်မှန်ကန်ကန်ဖော်ပြနေမယ်ဆိုရင်သတင်းအမှားတွေလာပြီးတော့မှဟိုခြေအားဟိုဘာလဲဝင်ပြီးတော့မှဝင်နှောက်ရတာခက်ခဲတာပေါ့နော်အဲ့တော့အလားတူပဲနိုင်ငံတကာမှာဒီလိုမျိုးဟိုဘာလဲပုံရိပ်ကောင်းမှုတော့မဟုတ်ပါဘူးနိုင်ငံတကာကလည်းအဖြစ်မှန်တိုင်းသိဖို့ဆိုရင်လက်ရှိနိုင်ငံကအတွက်ကိုတာဝန်ယူပြီးတော့မှဒီတင်းဖြန့်ချီနေတဲ့ information committee တို့ဘာလို့ကလည်းအဲ့လိုမှန်မှန်ကန်ကန်နဲ့ဟိုဖဲမလိုက်ပဲနဲ့တင်းပေါင်တင်းမှန်တိုင်းဒါတွေထုတ်ပြန်ပြဖို့လိုတယ်အဲ့ဒါတွေမလုပ်နိုင်ဘူးမလုပ်နိုင်ဘူးပြဿနာတွေရှိနေတယ်ဆိုရင်တော့ခုနကတင်းအမှားတွေကတော့ ဟိုဒီကြားမှာပြတ်မှတ်နေမယ်နောက်သူရေအကုန်လုံးကလည်းတတိယအမှတ်နေမဖုံးလို့ရဲ့နှောင်းရဲ့သူတို့ရဲ့စိတ်ဆန္ဒနဲ့ပဲသူတို့ရဲ့ချင်းကနေကြမှာပဲအဲ့တော့ဒီတတိယကဟိုတစ်ဖက်သူကိုမကြိုက်တဲ့ဘက်ကိုထိုးမြှားတဲ့ဆီသူကဖြတ်မယ်ဒီလိုပုံစံမျိုးတွေဆက်ပြီးတော့ဟိုဖြစ်နေအောင်ပါပဲအကောင်းဆုံးကတော့ဟိုနီးနာကတော့ဒါတခြားတော့မရှိပါဘူးတတိယမှာမှန်ကန်ကဒါထုတ်ဖို့နိုင်မှု
โอเคเจซุทุติมาเลยปาวินซวนิเปเรตินซาเซียอูซีดูออมเนมีโดอพ่อยมาแท้ๆเอาอตันไฟนี่ซารียีตาเปปูเรตูรีเนโกเรปาวินซวนิเรตูรีโยตอตาชินนี่โกโยอทุเจซุติมาเลยครับ
ကိုအောင်လွင်ဦးစီစဉ်ထုတ်လင်းပေးခဲ့တဲ့စနေနေ့ညထားရိုက်လေးလိုင်းဆွေးနွေးကအစီအစဉ်ကိုပြန်လည်နားဆင်ခဲ့ကြရတာပါ VOA American တန်ရက်တနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေနားဆင်နေကြရတာဖြစ်ပါရဲ့ရှင်
မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ်။ DVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်ညမှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia 77ဂျိုးလူကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်။
ပြည်ထောင်စုအမေရိကန်တန်ကနေ2019ခုနှစ်စက်တင်ဘာလ10ရက်တနင်္ဂနွေနေ့မနေ့ဖက်အခုလက်ရှိထုတ်လွှင့်ပေးနေတဲ့တနားရီစာအစီအစဉ်အစဆုံးကိုမနေ့7နိုင်ခန်းနေ့9နိုင်ထီတစ်ချိန်နေ့လယ်12နိုင်ခန်းနေ့နေ့ကင်းတနားရီထီတစ်ချိန်ပြန်ပြီးတော့နားဆင်နိုင်ပါတယ်တနင်္ဂနွေနေ့ညပိုင်းမှာတော့မြန်မာဒီမိုကရေစီရေးဆွေးနွေးကမြန်မာပြည်ကပေးစာဥစည်းသူအောင်မြင်ပြည်တွင်သတင်းသုံးသပ်ချက်နဲ့ကမ္ဘာတစ်လွှာထူးခြားစံပြသတင်းများစတဲ့သတင်းပတ်စင်ကဏ္ဍတွေနားဆင်ကြရမှာပါရှင်ခုတနင်္ဂနွေနေ့မနေ့ဖက်ထိတ်တန့်ရောက်နေတဲ့သတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပေးပါအောင်မရှင်
။ Florida ပြည်နယ်ဟာတကယ်ကိုအရေးပေါ်အခြေအနေနဲ့ရင်ဆိုင်နေရပြီလို့ပြည်နယ်ဥက္ကဋ္ဌမှုကစနေနေ့မှာပြောပါတယ်။အာမဟာရီကိန်းမုန်တိုင်းဟာကျူပါနိုင်ငံမြောက်ပိုင်းကမ်းရိုးတန်းကိုပြင်းထန်တဲ့လေတိုက်နှုန်းနဲ့ပြတ်နေပြီးမိုးပြင်းထန်ရွာနေပြီးတော့ Florida ပြည်နယ်ဘက်ကဦးတည်လာနေတာပါ။ Atlantic ဒေသတဝန်းမှာအာမမုန်တိုင်းကြောင့်လူ22ယောက်ထဲမှနေသေဆုံးသွားရပြီးကြီးမားတဲ့အပျက်စီးတွေဖြစ်ထားပါတယ်။ကျူးပါနိုင်ငံပြင်ဘာဟာမားနိုင်ငံပိုင်အန်ဒရိုစ်ဂျွန်းဘီမီနီဂျွန်းနဲ့ဂရန်ဘာဟာမားဂျွန်းတွေဖလော်ရီဒါဂျွန်းစွန်နဲ့ဖလော်ရီဒါကီးစ်ဂျွန်းစုတွေအတွက်လည်းအမေရိကန်ဟာရီကိန်းမုန်တိုင်းဆိုင်ရာဌာနကနေမုန်တိုင်းသတိပေးချက်ထုတ်ပြန်ထားပါတယ်။မက္ကဆီကိုနိုင်ငံတောင်ပိုင်းချက်ချီတန်းမြို့မှာ 8.1 ပြင်းအားရှိတဲ့ငလျင်လှုပ်ခဲ့ပြီးနောက်တစ်ရက်မှာအဲ့ဒီမြို့ကန်တွေအပြည့်စည်ပုံတွေကိုစပြီးရှင်းလင်းနေကြပါပြီ။ဂျာတာဘရီနီညသကောင်းအချိန်တောင်ပိုင်းပစိဖိတ်ကမ်းရိုးတန်းတစ်လျှောက်မှာ 8.1 ပြင်းအားရှိတဲ့ငလျင်ကြောင့်မက္ကဆီကိုကပြည်နယ်တော်များများမှာအဆောက်အဦရာနဲ့ချီပြီးတော့ပြိုကျပျက်စီးခဲ့ပါတယ်။ဝဟာကပြည်နယ်ချက်ကြီးတဲ့မြို့မှာတော့ဒီငလျင်အပြင်းဆုံးလှုပ်ခတ်ခဲ့ပြီးလူအများပြားသေဆုံးပြီးတော့မြို့ရဲ့နေအိမ်သုံးပုံတပုံပျက်စီးပြိုကျသွားပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေတဲ့မြန်မာနိုင်ငံကနေထွက်ပြေးသွားတယ်လို့ဆိုတဲ့သူတို့ခေါ်အားဖြင့်ရိုဟင်ညာမွတ်စလင်လူနည်းစုတွေကိုဘင်္ဂလားဒေ့ရှ်အစိုးရကစီရီနာအပြည့်နဲ့လူသားချင်းစာနာမှုအကူအညီတွေပေးနေတဲ့အတွက်ဆိုပြီးအမေရိကန်နိုင်ငံသားရဲ့ဌာနကချီးကျူးစကားဆိုလိုက်ပါတယ်။အမေရိကန်အနေနဲ့လည်းအဲဒီလူတွေအတွက်ရေးပေါ်အကူအညီတွေပေးနိုင်ဖို့ UNHCR, ICRC, IOM အပါအဝင်မိတ်ဖက်အဖွဲ့အစည်းတွေနဲ့အနိကညှိနှိုင်းဆောင်ရွက်နေတယ်လို့စက်တင်ဘာလ9ရက်နေ့ဆွဲနဲ့ထုတ်ပြန်ကြမှာဖော်ပြထားပါတယ်။မြန်မာနိုင်ငံကသူတို့ခေါ်အားဖြင့်ရိုဟင်ဂျာမွတ်စလင်တွေအပေါ်အကြမ်းဖက်လုပ်ရက်တွေလုပ်နေတယ်ဆိုတာအတွက်ပါကစ္စတန်နိုင်ငံဆိုင်ရာမြန်မာသံမကြီးဦးဝင်းမြင့်ကိုအစ္စလာမဘတ်မြို့တော်ကနိုင်ငံသားရေးယုံကိုစီနီကဆင်ခေါ်ပြီးအပြင်းထန်ကန့်ကွက်လိုက်တယ်လို့ပါကစ္စတန်နဲ့အိန္ဒိယကလာတဲ့သတင်းတွေမှာဖော်ပြထားပါတယ်ခင်ဗျာ
။တနင်္ဂနွေနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကြေချုပ်ကိုကိုကျော်ကျော်သိန်းကြည်ညာပေးသွားတာပါ။ဒီမနက်အစီအစဉ်ထုတ်လွှင့်ရမှုကကိုဇော်ဝင်းလှိုင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Dave Magnus ဖြစ်ပါတယ်ရှင်။တနင်္ဂနွေနေ့ညနေဘက်6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းတိုမီတာ16 19 25တို့ကနေတိုက်ရိုက်ဖန်ယူနားဆင်နိုင်ကြပါတယ်။ VOE ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ကျမခွာမျိုးပါရှင်။
This program has come to you from the Voice of America, Washington.